Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရံ2018ခုနှစ်ဩဂုတ်လ9ရက်စာသာပရိနေမနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်။မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ဒီအစီအစဉ်လေးကိုလိုင်းမီတာ32 40 48တို့ကနေဖန်ယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတစ်ချိန်တည်းတိုက်ရိုက်နိုင်နိုင်ပါတယ်။ကျွန်တော်ကျော်ကျော်သိမ်းပါ
။ကျွန်တော်ကျော်စန်းသာပါ။Ohio ပြည်နယ်အလွတ်တော်အမှတ်နေရာရွေးကောက်ပွဲမှာ Republican အနိုင်ရတယ်လို့ Donald Trump ကဆိုနေပေမဲ့မဲယွေတက်မှုမပြီးသေးဘူးလို့ရွေးကောက်ပွဲရာရှိကပြောပါရယ်ဗြိတိန်နိုင်ငံမှာလူနှူးကိုအစိတ်ခတ်ခဲ့တဲ့အတွက်ရုရှားနိုင်ငံအပေါ်အမေရိကန်ကဒဏ်ခတ်ရယူလိုက်ပါရယ်ချီလီသမ္မတဟောင်းကိုလူခွင်းမဟာမီးဖြစ်ခန့်အကြောင်းတန်တမန်တွေကပြောနေကြပါရယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာမှာဖြစ်ပါရယ်ခင်ဗျာ
ကောင်းပါပြီခင်ဗျာသတင်းတွေပြီးရင်ထုတ်လိမ့်မယ်သတင်းဆောင်မတွေလည်းဒီခံရေးနဲ့ပတ်သက်လို့ကုလသမဂ္ဂကမြန်မာအစိုးရကိုဘာရီများထပ်ပြီးတိုက်တွန်းလိုက်ပါတယ်အဲ့ဒီရခိုင်ရင်းနဲ့ပတ်သက်လို့ပဲပြည်တွင်းအခြေစိုက်တင်းသမားတွေရင်ဆိုင်ရတဲ့ကကဲပဲကြောင်းရေးထားတဲ့စာရင်းတစ်စောင်စာနယ်ဇင်းဘာသာရေးဆိုင်ရာညီလာခံတစ်ခုမှစုချင်းမြင့်ခံရတဲ့အကြောင်းမှာတော့
ဒီပြိပကချွတဲ့နေရာကိုသူတို့တွေလုံးလက်လက်တရင်ယူလို့မရတာပဲ။နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒီ
စိုးရပါစုတင်သွင်းသူကိုညံလင်းနဲ့ဆက်သွယ်မိမြန်ထားတဲ့တရင်လောက်မှာပြည့်စုံသိကြရပါမယ်။လှိုင်ကူတွေကနေကဲထုတ်ထားတဲ့တောဝက်ဘောလုံးအတင်းသားလေးတွေကိုကျွန်တော်တို့ပြိတ္တအမှတ်ရနေစေရှိကြအောင်ပါ။အခုတော့အဲ့ဒီကလေးတွေကမူလမြန်မာနိုင်ငံကကလေးငယ်တွေကိုထိုင်းအစိုးရကထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုလိုက်ပါပြီ။အဲ့ဒီအကြောင်းနဲ့အတူထိုင်းနိုင်ငံမှာစိတ်ကြွဆေးပတ်တန်း900ကျော်ကိုထပ်မိပြန်တဲ့တရင်ကိုလည်းကြားကြရပါမယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်နဲ့အင်္ဂလိပ်စာသင်ခန်းစာမနက်ခင်းပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်ဆိုင်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မြူသက်တို့ကပြောပြပါမယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ကဘူရူနီရွေးကောက်ပွဲနဲ့ပတ်သက်ပြီးကြွားလုံးထုတ်နေပေမဲ့အရေးကြီးတဲ့အိုဟိုပြည်နယ်အလွတ်တော်ကိုယ်စားလှယ်နေရာအတွက်ရှင်ပြန်ရမှာအပြတ်မပြောနိုင်တဲ့အခြေအနေရှိနေပါတယ်။အိုဟိုကိုစားပြုအမှတ်နေရာအတွက် Republican Party က Try Borderson အနိုင်ရတယ်လို့သမ္မတထရမ့်ကကြေညာခဲ့တာပါ။ရေးတွက်ပြီးသမျှကိုကြည့်ရင် Borderson ဟာစိန်ခေါ်သူ Democrat အမလောင်း Danny O'Connor ရဲ့ကျတဲ့တရားနှုံနှောင်မပြည့်တဲ့မဲအရေးအတွက်နဲ့နှာတစ်ဖြတ်သာနေရတာဖြစ်ပါတယ်။မဲအရေးအတွက်စုစုပေါင်း6000ကျော်ရေးတွက်ဖို့ကြံနေသေးတယ်လို့ရွေးကောက်ပွဲရာရှိတွေကဆိုပါတယ်။ယာယီမဲအဝေးရောက်မဲတွေကို17ရက်ကြာအောင်ဆောင်ဆွေးနွေးမှရေးတွက်ရမယ်လို့ပြည်내ဥပဒေအရဆိုထားပါတယ်။တနင်္ဂနွေစစ်တမ်းတွေအရဒေါ်နယ်ထရမ့်အပေါ်လူကြိုက်များမှုဟာ40ရာခိုင်နှုန်းထောက်ထိကျဆင်းနေပြီးအောက်လွှတ်တော်မှဒီမိုကရက်တွေအားကောင်းလာနိုင်သလားလို့ Republican တွေကစိုးရိမ်နေကြပါတယ်။
Republican အလုပ်တော်မှ Chris Collins ကိုအတွင်းလူတယောက်အနေနဲ့မတမာမှုလှုပ်ဆောင်မှုနဲ့ပြည်ထောင်စုအစိုးရရှေ့နေတွေကတရားဆွဲဆိုလိုက်ပါတယ်။အဖမ်းခံရတဲ့လှုပ်တော်မှ Collins ဟာမန်ဟန်တန်ကပြည်ထောင်စုတရားရုံးမှာတရားရင်ဆိုင်ရမှာဖြစ်ပါတယ်။ New York လှုပ်တော်အမတ်ဖြစ်တဲ့ Chris Collins ဟာ2016သမ္မတရွေးကောက်ပွဲကျင်းပတဲ့ချိန်ကအဲ့ဒီချိန်ကသမ္မတလောင်းဖြစ်တဲ့ Donald Trump ကို Congress လှုပ်တော်မှာပထမဦးဆုံးထောက်ခံခဲ့သူဖြစ်ပါတယ်။သူဟာ FBI ပြည်ထောင်စုထောက်လှမ်းရေးဘူရိုမှာဗိုလ်တပ်ဦးနဲ့အစောပိုင်းကလာရောက်ဖမ်းခံခဲ့တာပါ။သူဟာသူ့အစုရှယ်ယာဝင်ထားတဲ့ Australia Biotech Company ကကိုခံအားမြင့်တင်ပေးတဲ့ဆေးထုတ်လုပ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးအတွင်းလူတယောက်အနေနဲ့မတမာမှုလှုပ်ဆောင်ခဲ့မှုနဲ့ New York တောင်ပိုင်းခရိုင်အစုအရှိနေရုံကနေတရားဆွဲဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီ company မှာပဲအစုရှယ်ယာဝင်ထားတဲ့သူ့သားဖြစ်သူကိုလည်းအလားတူတရားဆွဲဆိုခဲ့တာပါ။သူ့သားဖြစ်သူ Cameron Collins ဟာသူ့ရီးစားရဲ့ဖခင်ဖြစ်သူကို company ရဲ့အလှည့်ဝတ်တည်င်းအချက်လက်တွေကိုပြောကြားခဲ့သူလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့မလာရုံကဗြိတိန်နိုင်ငံမှာရှိတဲ့ရုရှားတချို့ဟောင်းတဦးနဲ့သမီးဖြစ်သူတို့ကိုအစိတ်ခတ်ခဲ့တဲ့အတွက်ရုရှားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကပြင်းထန်တဲ့တံခါးအရေးယူမှုတွေချမှတ်လိုက်ပါတယ်။ရုရှားဟာသူတို့လူမျိုးချင်းစီစီလောက်တဲ့အာယုံကြောအစိတ်ခက်ခဲတာဟာနိုင်ငံတကာဥပဒေချုပ်ပေါက်တာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ရုရှားသူချိုဟောင်းဆာဂျီစကီပေါ်နဲ့သမီးယူလီယာတို့နှစ်ဦးဗြိတိန်နိုင်ငံဆော့စ်ပရီမီယာခွန်ရန်တခုမှစတိလနေတာကိုရဲအရာရှိသူကတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးဟာဆိုဗီယက်ခေတ်တုန်းကတုံ့ငဲတဲ့အာယုံကြောအစိတ်နိုဗိုချက်သင်္ကေတာဖြစ်ပြီးဆေးရုံမှာရသက်တပတ်အတန်ကြာကုသမှုခံယူခဲ့ရပါတယ်။ဗိုလ်ထုနေရကြီးညာလိုက်တဲ့ဒီဒဏ်ခတ်အရေးယူမှုဟာအောက်တိုဘာ22ရက်နေ့မှစတင်အသက်ဝင်မှဖြစ်ပြီး electronic PC တွေလိုအမျိုးသားလူမျိုးရေးဆိုင်ရာပစ္စည်းတင်ပို့မှုနဲ့ပတ်သက်နေတာဖြစ်ပါတယ်။ရုရှားတို့အနေနဲ့ဓာတုနဲ့ဇီဝလက်နက်တွေကိုမသုံးတော်ဘူးလို့ရက်90အတွင်းအခိုင်အမာမပြတ်သက်နိုင်ရင်ပုံမပြင်းထန်တဲ့ဒဏ်ခတ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ရရှိသူကဆိုပါတယ်။အခုလိုတန်ခတ်မှုကိုဗြိတိန်နိုင်ငံကကြိုဆိုလိုက်ပြီးရုရှားဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး
ပါကစ္စတန်စစ်တပ်အရာရှိတွေကိုရုရှားစစ်တပ်ကနေလေ့ကျင့်ပေးဖို့အတွက်ပထမဆုံးအကြိမ်လမ်းဖွင့်ပေးလိုက်တာမို့ရုရှားနဲ့စစ်ရေးလေ့ကျင့်မှုဆန်ရသဘောတူညီချက်တစ်ခုကိုပါကစ္စတန်ကစတင်လှုပ်ဆောင်လိုက်ပါပြီ။ American ပြည်ထောင်စုကပါကစ္စတန်နဲ့စစ်ရေးဆန်ရအလေးအလဲလုပ်နေတဲ့အစီအစဉ်တွေအားလုံးရပ်ဆိုင်းလိုက်ပြီးတဲ့နောက် American ပါကစ္စတန်စစ်ဆန်ရေးယူရင်းနေချိန်မှာပါကစ္စတန်ကရုရှားနဲ့အခုလိုရှားပါတဲ့သဘောတူညီချက်ကိုရခဲ့ပြီး American နေရာမှာရုရှားကိုအစားထိုးလိုက်တာဖြစ်ပါတယ်။လုံခြုံရေးဆန်ရလေ့ကျင့်တင်နန်းပေးဖို့အတွက်သဘောတူညီချက်ကိုနှစ်ယောက်ကြားကျင်းပတဲ့ရုရှားပါကစ္စတန်ပူးတွဲစီအချံပေးကော်မတီ GMCC ရဲ့နှစ်ပတ်လည်ဆွေးနွေးပွဲအပြီးအင်္ဂါနေ့ကရကြခဲ့တာဖြစ်ကြောင်းပါကစ္စတန်ကာကွယ်ဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။ပါကစ္စတန်စစ်ဌာနချုပ်ရှီယာရောဝါပင်ဒီမှာပြုလုပ်တဲ့ဆွေးနွေးပွဲကိုပါကစ္စတန်ကာကွယ်ဝန်ကြီးဇမီယာဦးဟဆန်ရှာနဲ့ပါကစ္စတန်ကိုလာရောက်တဲ့ရုရှားဒုတိယကာကွယ်ဝန်ကြီးဗိုလ်ချုပ်ကြီးအလက်ဇန်ဒရာဖိုမင်းတို့ဦးဆောင်တဲ့အဖွဲ့နှစ်ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ပါကစ္စတန်ရုရှားပြိုင်ပွဲနှစ်နိုင်ငံကြားကုန်သွယ်ဆန်ပူးပေါင်းဆောင်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့2014နောက်ပိုင်းနှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်မှုတွေစတင်တိုးချဲ့ပြီးခိုင်မာလာခဲ့တာဖြစ်ပါတယ
်။ဝါရှင်တန်မြို့တော်က VOA သတင်းများဆက်လက်ကြီးညာရပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုသောလူထုအုံကြွမှုကြီးဖြစ်ပွားခဲ့တဲ့နှစ်30ပြည့်အခမ်းအနားတရရန်ကုန်တက္ကသိုလ်မှာကျင်းပတာလူပေါင်းရာနဲ့ချီတယောက်ခဲ့ရပါတယ်။အရေးတော်ပုံအထိတ်မှခေါတောင်းအလံကိုလွှင့်ထူပြီးအုံကြွမှုနဲ့ပတ်သက်တဲ့မိန့်ခွန်းတွေကိုတကြွလှုပ်ရှားခဲ့သူနဲ့ចောင်းသူចောင်းသားပေါင်း2000ကျော်တို့ကနားထောင်ခဲ့ရတာဖြစ်ပါတယ်။တချင်ကချမ်းသာကြွားခဲ့တဲ့မြန်မာနိုင်ငံဟာရာဇဝတ်ကြဆေးအုပ်ချွေးအောက်ကျရောက်ပြီးတဲ့နောက်အစင်းရဲဆုံးနိုင်ငံတစ်ခုအဖြစ်ရောက်ရှိခဲ့ပြီး1988ဩဂုတ်လ10ရက်နေ့မှာလူထုအုံကြွမှုကြီးစတင်ခဲ့တာဖြစ်ပါတယ်။ဒီအရေးတော်ပုံကြောင့်အာဏာရှင်ဥနေဝင်းနှုတ်ထွက်သွားပြီးဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းခဲ့တဲ့အတွက်လူပေါင်း3000မကဆေဆုံးခဲ့ရပါတယ်။အဲဒီနောက်အလာရူဖိနစ်တဲ့စစ်ကောင်းဆောင်တစုကတက်လာပြီးဒေါန်ဆန်းစုကြီးဦးဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုစတင်ခဲ့တာလည်းဖြစ်ပါတယ်။ဒေါန်ဆန်းစုကြီးဟာစစ်တပ်ကိုအာဏာခွဲဝေပေးထားတဲ့ဖွဲ့စည်းပုံအရ2016မှာအစိုးရကောင်းဆောင်ဖြစ်လာခဲ့ပြီးစစ်တပ်နဲ့ဆက်ဆံရေးပြည်လဲအောင်လှုပ်ဆောင်နေပေမဲ့ပြည်သူအများစုကတော့နိုင်ငံရေးမှာစစ်တပ်ပါဝင်နေတာကိုကျဉ်းနှံ့မှုရှိကြပါဘူး
။ဆော်ရီအာရဗျာနိုင်ငံကမွတ်စလင်တွေအထွတ်မြတ်ထားတဲ့မက္ကာမြို့မှာဗုဒ္ဓဘူးနေကမြန်မာနိုင်ငံသားတဦးဖြစ်တဲ့ Elias Abu Kalam Jamal Aidin ကိုလူသတ်မှုခိုးယူမှုနဲ့မရင်းကျင့်မှုစူးစမ်းမှုတွေနဲ့ဆွဲချက်တင်ပြီးခေါင်းဖြတ်ကွပ်မြတ်လိုက်ပါတယ်။ Sorry ဘီယန် Salman Bin Abdulaziz အယူကန်တရားရုံးနဲ့အထက်တရားရုံးတော်တို့ရဲ့သဘောတူညီချက်တွေအရအခုလိုကွပ်မြတ်တာဖြစ်ကြောင်း Sorry SP သတင်းမှာဖော်ပြပါတယ်။ Jamal Aidin ဟာမြန်မာအမျိုးသမီးတူရဲ့နေအိမ်ထဲကိုဝင်ပြီးတနက်နေ့ပစ်ခတ်ခဲ့တယ်လို့အင်ရှင်ကိုဓာတ်နဲ့ထိုးတက်ခဲ့တဲ့အပြင်အင်ကိုပါဓမြတိုက်ခတ်မှုနဲ့ဆွဲချက်တင်ခံခဲ့ရတာပါ။ဒါအပြင်သူဟာနောက်တအိမ်မှာလည်းဓမြတိုက်မှုမရင်းကျင့်မှုစူးစမ်းမှုလက်နက်နဲ့ခဲယမ်းမိကြောက်တွေခိုးယူမှုနဲ့သူ့ကိုဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ Sorry Arabia နိုင်ငံဟာကွပ်မြတ်မှုအများဆုံးလုပ်လေရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့အပြစ်ပေးတဲ့အခါခေါင်းဖြတ်ပြီးခေါင်းဖြတ်နေတဲ့ရုပ်လောင်းကိုလက်နက်ဖက်ဆန့်ထားပြီးလူမှုမြောင်ပြတ်တဲ့ကွပ်မြတ်မှုမျိုးနဲ့အပြစ်ပေးတာရှားပါတယ်။အခုကွပ်မြတ်မှုမှာခေါင်းဖြတ်တဲ့အပြင်အခုလိုလူမှုမြောင်ပြတ်တာပြီးအပြစ်ပေးတာပါ။ဇူလိုင်လထဲမှာ Sorry Arabia နိုင်ငံမှာအကျဉ်းသားအများပြားကိုလူတက်မှုနဲ့မွေးရဆေးဝါးမှန်ကိုရောင်းဝယ်မှုတွေနဲ့တေးတန်အပြစ်ပေးခဲ့တာဖြစ်ပါတယ်။
ချီလီနိုင်ငံသမ္မတဟောင်းမီရှယ်ဘက်ချလက်ကိုကုလသမဂ္ဂရဲ့လမ်းမဲ့လူခွင့်ဆိုင်ရာအကြီးအကဲအဖြစ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကခန့်လိုက်တဲ့လို့သံတမန်တွေကပြောကြောင်း AP သတင်းဌာနမှာဖော်ပြလိုက်ပါတယ်။မစ္စတာဂူတာရက်စ်ရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂတွဲဘက်အတွင်းမှုချုပ်အမီနာမိုဟာမက်ကသံတမန်တွေကိုပြောကြားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ချက်မရှိသေးတဲ့အတွက်အဲ့ဒီသံတမန်တွေကသူတို့ရဲ့အမည်ကိုပေါ်ထုတ်ပြောဆိုခြင်းမရှိကြပါဘူး။မစ္စလေဘက်ချလက်ကိုခံမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်139ဦးပါဝင်တဲ့အထွေထွေညီလာခံကအတည်ပြုအောင်မှဖြစ်ပါတယ်။ကုလသမဂ္ဂလက်ထောက်ပြောခွင့်ရဖရန်ဟတ်ကဒီသတင်းကိုအတည်မပြုပေမဲ့အထွေထွေညီလာခံကိုနာမည်တစ်ခုပေးပို့လိုက်ထားတယ်လို့တော့အတည်ပြုပြောကြခဲ့ပါတယ်။မစ္စလေဘက်ချလက်ဟာချီလီနိုင်ငံသမ္မတအဖြစ်နှစ်ကြိမ်တိုင်တိုင်တာဝန်ထမ်းဆောင်ခဲ့ပြီးကုလသမဂ္ဂအမျိုးသမီးရေးရာဌာနရဲ့ပထမဆုံးအကြီးအကဲဖြစ်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဂျော်ဒန်နိုင်ငံကဇိုင်ဒ်ရိုက်အယ်ဟူဆိန်းနေရာမှာလူခွေးဆိုင်ရာအကြီးအကဲဖြစ်အော်ဂူလာ31ရက်နေ့မှာစတင်တာဝန်ယူမှာဖြစ်ပါတယ်။
တနင်္လာနေ့ကအင်ဒိုနီးရှားနိုင်ငံလမ်ဘောက်ကျွန်းမှာလှုပ်ခတ်ခဲ့တဲ့ငရံတန်းကြောင့်တည်ဆုံးသူအရေအတွက်အခုဆိုရင်348ဦးရှိသွားပြီဖြစ်ကြောင်းအင်ဒိုနီးရှားအစိုးရအန်တာရာသတင်းမှာဖော်ပြပါရယ်အမျိုးသားဘေးအန္တရာယ်လျှော့ချရေးအေဂျင်စီပြောခွင့်ရပြောကြားချက်အရငရံကြောင့်ဒဏ်ရာရသူ1448ဦးရှိပြီးအိုးရင်ရွှေ့ပြောင်းပြရသူပေါင်း36,000ခွဲကျော်ရှိတယ်လို့သတင်းမှာဖော်ပြပါရယ်လမ်ဘောက်ကျွန်းမြောက်ပိုင်းကရံချန်ဒေသမှာတည်ဆုံးမှုအများဆုံးဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါရယ်ပြန်ပမာဏ 6.9 ငရင်းလှုပ်ခဲ့တဲ့နောက်ပိုင်းအဲ့ဒီလမ်ဘောက်ကျွန်းမြောက်ပိုင်းခောင်းတဲ့ဒေသတွေမှာရေကြီးတဲ့ဒဏ်ခံခဲ့ရတာမို့အခုလို တည်ဆုံးသူဥယျာဉ်တိုးလာခဲ့တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ဒေါက်ခင်မြတ်တို့ပြပြသွားတာပါအစီအစဉ်အဆုံးမသက်ခင်သတင်းအချင်းချုပ်ကိုလည်းပြောပြဖို့ရှိပါတယ်အခုတော့သတင်းဆောင်မတွေလက်ရောက်ပါပြီမြန်မာသတင်းလွှာတွေကရခိုင်ရေးကုလသမဂ္ဂဘက်ကတိုက်တွန်းချက်ကိုအရင်ကြည့်အောင်ပါကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လောပါသဘောတူညီချက်တွေအတိုင်းရခိုင်ရေးမှာထင်သာမြင်သာတူတက်မှုတွေဖော်ဆောင်ဖို့မြန်မာအစိုးရကိုကုလသမဂ္ဂကတိုက်တွန်းပါတယ်ကုလသမဂ္ဂအနေနဲ့ရခိုင်ဒေသတွင်ထိထိရောက်ရောက်ဝင်ရောက်ခွင့်ရဖို့ရခိုင်ဒေသတွင်းကမွတ်စလင်တွေလွတ်လပ်စွာသွားလာခွင့်နဲ့ရခိုင်အတိုင်းပေးရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့မြန်မာအစိုးရကိုတိုက်တွန်းတာဖြစ်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရင်းအခြေအနေတွေလက်တွေ့တိုးတက်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးယုံ UNDP တို့ကတောင်းဆိုတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကဆောင်ရွက်ဖို့အဓိကအချက်၃ခုကိုထောက်ပြထားတဲ့အထက်မှာတော့ရခိုင်ပြည်နယ်တဲ့ကိုထိထိရောက်ရောက်ဝင်ရောက်ခွင့်အမှတ်ခံပေးဖို့လူမှုအတိုင်းဝိုင်းအလုံးလွတ်လပ်စွာသွားလာခွင့်အသေးချာပေးဖို့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလိုက်နာအကောင့်ထည့်ဖော်ဖို့လို့ဖြစ်ပါတယ်လို့ရွှေနေဆရာရဲ့မြန်မာဆန်ရယုံပြောခွင့်ရပေါ်ဘရစ်က VOE ကိုပြောပါတယ
် Well I think it's fair to say that when it comes to the Rakhine crisis nothing is easy for anyone but yes you are right we are calling for effective access
ရခိုင်ပြည်နယ်ကိုဖြည့်ရှင်းမှုကတော့မလွယ်ကူပါဘူးကျွန်တော်အနေနဲ့နားလည်မှုစာချုပ်လွှာရရခိုင်ပြည်နယ်ကိုတကယ်တမ်းဝင်ရောက်ခွင့်ရဖို့တောင်းဆိုပါတယ်ဒါကလည်းသုံးဖက်ဆုံးကသဘောတူထားတဲ့အချက်ပါMOU သဘောတူညီချက်အရကုလဖွဲ့စည်းရေးကိုစီမံကိန်းဒေသတွေကိုဝင်ရောက်ခွင့်ပေးထားတာပါဒါကအရေးကြီးတဲ့အချက်ပါ MOU ထဲကနောက်ထပ်အရေးကြီးတဲ့အချက်ကတော့လွတ်လပ်စွာသွားလာခွင့်ပါဒါကဒေါက်တာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကအကြံပြုထားတဲ့အချက်တစ်ချက်လည်းဖြစ်ပါတယ်ရခိုင်အကြံပေးကော်မရှင်ကအကြံပြုထားတဲ့အချက်တွေကိုမြန်မာစိုးရဘက်ကအကောင့်ထည့်ဖို့လဲ MOU ထဲမှာပါပါတယ်အဓိကကျတဲ့အကြံပြုချက်ကတော့မွတ်စလင်လူထုကိုလွတ်လပ်စွာသွားလာခွင့်ကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့ဖြစ်ပါတယ်တခြားအရင်းအကြောင်းရင်းတွေလည်းပါပါတယ်ရခိုင်ကြံပေးကော်မရှင်ကဖော်ထုတ်ထားတဲ့အရင်းခံအကြောင်းရင်းတွေထဲမှာတော့တစ်ခုကတော့ရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ပြည်မိသူအားလုံးအတွက်ရှင်းလင်းလွယ်ကူစွာနိုင်ငံသားဖြစ်ခွင့်ပေးဖို့လည်းပါပါတယ
်။ UNHCR နဲ့ UNDP တို့ကနိုင်ငံတကာဝန်ထမ်းတွေမောင်တော်မြို့မှာအခြေစိုက်ပြီးရခိုင်မြောက်ပိုင်းမှာလုပ်ငန်းတွေစတင်နိုင်ဖို့ဇွန်လ14ရက်နေ့ကတည်းကခရီးသွားလာခွင့်တင်ထားပေမဲ့အခုချိန်ထိမြန်မာဆွေရဘက်ကအကြောင်းမပြန်သေးတဲ့အကြောင်းလဲပူးရဲကြီးညာချက်မှာဖော်ပြပါတယ်။UNHCR UNDP တို့နဲ့မြန်မာအစိုးရကြားရခိုင်ပြည်ပခအရေးဖြည့်ရှင်းဖို့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးပြီးနှစ်လအကြာမှာအခုလိုတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ထားနေပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးနိုင်ရေးမှာမြန်မာအစိုးရဘက်ကသဘောတူညီချက်တွေကိုဥဆောင်အကောင့်ထည့်ဖော်လို့မှုကအရေးကြီးတယ်လို့လည်းထောက်ပြကြပါတယ်။ရခိုင်ပြည်ပခကြောင့်ထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရကိုဒီဇိုင်းမှတ်မှတ်တွန်းအားပေးဆောင်ရွက်နေကြတာပါတကယ်တမ်းမြန်မာအစိုးရဘက်ကလက်တွေဆောင်ရွက်လို့တဲ့စန္ဒရှိပါသလားဆိုတာကိုတော့မြန်မာဆန်ရယွန်နိတ်ဆီယာပြောခွင့်ရပေါ်ဘရစ်ကအခုလိုပြောပါတယ
် I cannot speculate about the future with this I don't mean they have been constructive meetings
နာဂအီယူရောကမန်းပြောဆိုလို့မဖြစ်နိုင်ပါဘူး။ဒါပေမဲ့ကုလဖွဲ့စည်းရေးနဲ့မြန်မာဆွေရကြားမှာဆွေးနွေးမှုတွေရှိပါတယ်။ဒါကအရေးကြီးပြီးဒါကတိုးတက်မှုလည်းဖြစ်ပါတယ်။အခုနောက်တစ်ဆင့်ကတော့အရေးကြီးတဲ့အဆင့်မှာရခိုင်ပြည်နယ်မြောက်ပိုင်းကိုလွတ်လပ်စွာဝင်ရောက်ခွင့်ရဖို့ဒါမှမဟုတ်ရင်လည်းထိရရဝင်ရောက်ခွင့်ရဖို့ပါ။လူမှုတိုင်းဝန်းတွေနဲ့တွေ့ဆုံပြီးသူတို့ဘာတွေလိုအပ်နေသလဲဆိုတာသိရဖို့ကုလဝန်ထမ်းတွေလွတ်လပ်စွာဝင်ရောက်ခွင့်ရဖို့ဖြစ်ပါတယ်။ကုလဝန်ထမ်းတွေအနေနဲ့လွတ်လပ်စွာဝင်ရောက်ခွင့်ရမယ်ဆိုရင်အကူအညီပေးနိုင်မှုအတွက်လူမှုတိုင်းဝန်းအားလုံးနဲ့တွားရောက်တွေ့ဆုံနိုင်ကြမှာဖြစ်ပါတယ်။
ရိုဟင်ဂျာတိမ့်ချီထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပြည်ပခါကတနှစ်ပြည့်တော်မှာဖြစ်ပါတယ်။ရိုဟင်ဂျာတွေကသူတို့ကိုနိုင်ငံသားဖြစ်ခွင့်အမခံပေးဖို့ဘေးကင်းလုံခြုံရေးအာမခံချက်ပေးဖို့တောင်းဆိုနေကြတာပါ။မြန်မာဆွေရဘက်ကတော့ထွက်ပြေးရသူအလုံးကိုလက်ခံဖို့အစင်းနှင့်ဖြစ်နေပြီလို့ပြောဆိုထားပေမဲ့နိုင်ငံသားဖြစ်ခွင့်ကလည်းဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့ပြောဆိုထားတာဖြစ်ပါတယ်။ဒါအပြင်ရိုဟင်ဂျာတွေလွတ်လပ်စွာသွားလာခွင့်ကိုလည်းအမခံထားတာမရှိသေးပါဘူးရှင်။
မတင်ကြီးထိုက်ပါတစ်ဆက်တည်းမှာပဲဒီပြိပခအကြောင်းသတင်းရေးသားတင်ဆက်ဖို့ကြိုးစားသူတွေဘက်ကလည်းဆက်ကြည့်အောင်ပါရခိုင်ပြည်နယ်ပြိပခနဲ့ပတ်သက်ပြီးသတင်းလိုက်သတင်းရေးသားတိဖြတ်ဖော်ပြတဲ့ပြည်တွင်းအခြေစိုက်သတင်းမီဒီယာသမားတွေရင်ဆိုင်ရတဲ့အခြေအနေတွေအကြောင်းမြန်မာသတင်းသမားတဦးကိုယ်တိုင်ပြုစုရေးသားထားတဲ့စာရင်းစောင်ဟာ စရမ်းပြိုင်ပွဲအမျိုးအစားတစ်ခုအောက်မှာပထမဆုချီးမြှင့်ခံရပါတယ်။ဒီအကြောင်းစရမ်းပြုစုရေးသားတင်သွင်းသူကိုညံလင်းကိုဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်။စကလုံးများ၏အန်ဒရယ်ရိုဟင်ညာပြည်ပခန့်နှင့်ပတ်သက်၍တရင်ရေးသားဖော်ပြကြသည့်မြန်မာသတင်းသမားများရင်ဆိုင်ရသည့်အဓိကအခက်အခဲများလို့ဆိုရမယ့်ခေါင်းစဉ်နဲ့စရမ်းကိုပြုစုသူကတော့အမေရိကန်ပြည်ထောင်စုကန်ဆက်စတက်ကတူမှတရင်စာပညာရပ်နှင့်လူလူဆက်သွယ်ရေးပါတယ်ရက်နဲ့လက်ရှိ PhD ပါဒဂူဘွယ်ရန်တက်ရောက်နေသူကိုညံလင်းမှာသူတက်ရောက်နေတဲ့ PhD တန်းအတွက်စာသင်တန်းတစ်ခုမှတင်သွင်းဖို့ဒီနှစ်အစောပိုင်းမှာဆက်သွယ်မေးမြန်းပြီးပြုစုရေးသားခဲ့တဲ့စာရန်ကို Washington DC မြို့တော်မှာဩဂုတ်လ6ရက်နေ့ကနေ9ရက်နေ့ထိကျင်းပနေတဲ့ AEGMC Conference ကိုပေးပို့တင်သွင်းတာဖြစ်ပါတယ်။သူရဲ့စာရန်ဟာ Markham ကျောင်းသားစာရန်ပြိုင်ပွဲဆိုတဲ့ခေါင်းစဉ်အောက်မှာတင်သွင်းကြတဲ့စုစုပေါင်းစာရန်28ဆောင်ထဲမှာပထမဆုချီးမြှင့်ခံရပြီးတော့ Conference မှာသူကိုယ်တိုင်စာရန်ကိုလာရောက်ဖတ်ကြားခွင့်ရတာပါ။အများအပြားရန်ကုန်မြို့မှာအခြေစိုက်တဲ့သတင်းမီဒီယာ10ခုကသတင်းတောင်းနဲ့အယ်ဒီတာ18ယောက်ကိုဒီနေ့အစောပိုင်းမှာအွန်လိုင်းကနေဆက်သွယ်ပြီးရခိုင်ပြည်ပခန့်နဲ့ပတ်သက်လို့သတင်းလိုက်ရေးသားတီးဖြတ်တင်ပြတာမှာရင်ဆိုင်ကြရတဲ့အခြေအနေတွေကိုမေးမြန်းထားပြီးတော့သူစရန်ကိုပြုစုထားတာဖြစ်ပြီးသတင်းတော့တွေရင်ဆိုင်ရတဲ့အခြေအနေတချို့နဲ့ပတ်သက်လို့သူသိရတာကိုကိုညံလင်းက VOA ကိုအခုလိုပြောပြပါဗျ
။ဒီပြည်ပခန့်ချတဲ့နေရာကိုသူတို့တွေလုံးလက်လက်သတင်းယူလို့မရတာပဲ။နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒီအစိုးရဘက်နဲ့တက်ဘက်ကိုသူတို့ချင်းကပ်ပြီးတော့အင်တာဗျူးတဲ့အခါမှာသူတို့မှာအခက်အခဲတွေရှိတယ်။မေးခြင်းတဲ့ဟာကိုလွတ်လပ်လပ်မေးခွင့်မရဘူး။မေးတဲ့အခါမှာလည်းပဲတအားအခက်ဆက်တဲ့ဟာတွေမှာဆိုလို့ရှိရင်ဒီလိုမေးခွင့်မေးတဲ့အတွက်တချို့သတင်းစောင့်တွေဆိုလို့ရှိရင်ဝန်ရင်ပေးခံတဲ့အခြေအနေတွေရှိတယ်ဗျာလေ။အဲ့တော့နောက်စင်ခုမှုကပါလဲဆိုတော့ဒီဒေသခံရခိုင်တချို့ရဲ့ PR တွေကိုခံရတယ်ဆိုပြီးတော့ပြောကြတယ်ခင်ဗျာ။အဲ့တော့ဘာလို့ဆိုဒီပရိပကကိုအဓိကသတင်းလိုက်တဲ့သတင်းသမားအများစုရတယ်ပဲရခိုင်ကိုဖြစ်တဲ့ခါကျတော့အခုလိုမျိုးချင်းချင်းကိုယ့်ဘက်ကိုမရက်ဒီပဲနဲ့ကိုယ့်ဘက်ကိုရက်တယ်ဆိုပြီးတော့ဟိုသူတို့ဆွဆွရတယ်ရှိတယ်အဲ့တော့တချို့ဒီသတင်းသမားတွေဆိုလို့ရှိရင်ဟိုတစ်စပေါ့ဆိုပြီးတော့ဟိုဆွဆွဲခံရတာတစ်တင်ပြောဆိုခံရတယ်ရှိတယ်ခင်ဗ
ျအခုပြောပြသွားတာကတချို့အခြေအနေတွေပဲဖြစ်ပြီးသတင်းသမားတွေအပေါ်တစ်ဖက်လူမှုဝန်ဝိုင်းကယုံကြည်မှုမရှိတာကိုရလာတဲ့အချက်လည်းကိုနောက်ထပ်စစ်စစ်အတည်ပြုဖို့ခက်ခဲတာကိုကိုယ်တိုင်ပြင်ကိုမိသားစုရဲ့ဘေးကင်းလုံခြုံရေးပိုင်းကိုပါစိုးရင်ရတာတချို့ပြည်ရဲ့တွင်မှာဆိုချင်းချောက်ခံရတာတွေရင်ဆိုင်ကြတဲ့အခြေအနေတွေလည်းရှိတယ်လို့ကိုညံလင်းကပြောပါတယ်။ဒါအပြင်သတင်းထုတ်တွေဘက်ကရေးသားတင်ပြလာတဲ့သတင်းတွေကိုတီးဖြတ်ရတဲ့အယ်ဒီတာတွေအပိုင်းမှာရင်ဆိုင်ရတာတွေကိုလည်းကိုညံလင်းကပြောပြပါတယ်
။သတင်းချက်လက်ရရှိရေးကိစ္စတွေမှာသူတို့ကအသိအမှုတွေရှိကြတယ်လို့ဆိုတယ်ခင်ဗျ။အဲ့တော့နောက်ပြီးတော့ဒီသူတို့သတင်းထုတ်တွေစီကတက်လာတဲ့သတင်းတွေကိုညံ့ညက်တတဖြစ်ဖို့အတွက်လောရတဲ့ခါမှလည်းသူတို့အခက်အခဲတွေရှိတယ်လို့ပြောကြပါတယ်။နောက်တစ်ခုကဒီသူတို့တနမာတွေဘေးကင်းလုံခြုံရေးအတွက်မှလည်းပဲသူတို့စင်ကမှုတွေရှိတယ်လို့ဆိုကြပါတယ်ကြာ။နောက်တစ်ခုကဒီကျွန်းပိုင်းဆိုင်ရာကိစ္စပေါ့။အဲ့တော့သူတရင်သဘောအရတော့ဒီဟာကိုထည့်သွင်းဖော်ပြဖို့တင့်တယ်။ပေါ်လဲဖော်ပြရမယ်လို့ဒါပေမဲ့တွဲမှကြည့်ပြန်တော့လည်းပဲအကြောင်းကြောင်းကြောင့်ဒီတရင်ကိုထည့်ပြီးဖော်ပြခြင်းမျိုးဆိုတဲ့သဘောတရားတွေရှိလာတာပေါ့။အဲ့တော့ကျွန်းပိုင်းဆိုင်ရာသူတို့ယူဆတွေရှိတယ်။နောက်တစ်ခုကျတော့ဒီကိုယ့်ရဲ့နိုင်ငံရေးပိုင်းဆိုင်ရာခံယူချက်ကလည်းပဲသတင်းလေးကိုတိဖြတ်တဲ့အခါမှာပေါ်နေခေါ်ကြတဲ့အခါမှာတော်မမှုရှိတယ်ဆိုပြီးတော့လည်းပြောကြပါတယ်ခင်ဗျအဲ့တော့ပြောလို့ရှိရင်တော့ဟိုအတောက်တွေစီကတက်လာတဲ့ဟာတွေကိုညံ့ညက်တတဖြစ်ရေးဒီသတင်းကြောင့်သူတို့သတင်းတောက်တွေဘေးရန်တွေမကြောက်စီရေးပြီးတော့ကျင်းပိုင်းဆိုင်ရာဟိုခြေလုံးချလုံးဖြစ်ရတဲ့ကျင်းပမှုတွေလည်းပဲဒီတာတွေဘက်မှာရှိတယ်ဆိုပြီးတော့ပြောကြတာပဲရှိတယ်ခင်ဗ
ျနောက်ထပ်ကြီးမားတဲ့အခက်အခဲတစ်ခုကတော့အသုံးနှုန်းကိစ္စပါဒီပြည်ပကမှာအဓိကဖြစ်တဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဆိုသလိုနိုင်ငံတကာတိုင်းဝိုင်းကလည်းအဲ့ဒီအတိုင်းခေါ်ဆိုသုံးဆွဲပေမဲ့ဒါကိုမြန်မာအစိုးရကလက်မခံတယ်လို့မြန်မာလူထုအတွင်းမှာလည်းသဘောမတူသူတွေရှိနေပါတယ်။ဒီအပေါ်မှာရောပြည်တွင်းသတင်းသမားတွေမှာဘယ်လိုသဘောထားရှိကြပါသလဲ
။အဲ့ဒီအသွင်လုံးနဲ့ပတ်သက်လို့ရှိရင်ဟိုကျွန်တော်တို့အလုံးသိထားတဲ့အတိုင်းပဲဆော့ဖ်ဝဲပိတ်သက်ကလက်မခံတာတို့အစိုးရကမကြိုက်တာတို့အဲ့ဒီအကြောင်းကြားချက်တို့ကြောင့်ဟိုပင်ဂလီဆိုတဲ့အသွင်လုံးပဲဆက်ပြီးတော့တုံ့ကြချက်ပဲလေ။အဲ့တော့ရောင်းကြလို့တုံးလေပြဿနာတွေရှိတဲ့ကြောင့်မတုံးကြတာပေါ့အဲ့တော့နောက်တစ်ခုကတချို့သတင်းသမားတွေမှာလည်းပဲသူတို့ကိုယ်နဲ့နိုင်ကိုကဒီရောင်းကြဆိုတဲ့ဟာမရှိဘူးဆိုပြီးတော့ဆိုရင်းနဲ့ယုံကြည်ထားကြတာလည်းပါပါတယ်ဒါကြောင့်လည်းပဲဒီရောင်းကြဆိုတဲ့ဟာမတုံးမနဲ့ပင်လီဆိုတဲ့ဟာပဲတုံးကြတာရှိတယ်ပေါ့လေဒါမဲ့အင်္ဂလိပ်ဘိုင်းမှာရေးတဲ့သူတွေကြားပြန်တော့လည်းပဲဒီသကလုံးကိုသူလွတ်လပ်ဆုံးနေကြတာရှိပါတယ်ခင်ဗျာကျွန်တော်ဒီစာတမ်းမှာကတော့ဒီကလုံးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံတကာမှာတော့ဒီလိုသုံးတယ်ဒါပေမဲ့ပြည်တွင်းမှာတော့ဒီလိုသုံးတယ်အဲ့လောက်တော့ကျွန်တော်ပြောပြထားပါတယ်
။ကိုညလင်းဟာ Fulbright ပညာတော်သင်ဆုရပြီး Massachusetts ပြည်နယ် Boston မြို့ Emerson College ကနေသတင်းစာပညာနဲ့2019ခုနှစ်မှာမဟာပွဲရပြီးတဲ့နောက်အခုပါရဂူဘွဲအတွက်ဆက်တက်နေတာဖြစ်တယ်လို့တလားတစ်ချိန်ထူမော်ကွန်းမဂ္ဂဇင်းရဲ့ Editor ချုပ်ဖြစ်လက်ရှိအချိန်ထိလှုပ်ဆောင်နေဆဲဖြစ်ပါတယ်
။သောရရှင်များရှင် မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်ဆိုရအာဝေါ် Global Times သတင်းစာရဲ့စောင်းမားတစ်ဆောင်ကမကြသေးခင်တုန်းကပဲထောက်ပြကြားပါတယ်။အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလုံးကအများပြည်သူသဘောထားကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOE စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒေါ်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့တိုက်ရိုက်လေးလိုက်စီစဉ်ဒီမှာပါဝင်ဆွေးနွေးပြီးတော့ကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါရစေ။အခုတော့တောဝက်ကလေးတွေရဲ့နောက်ဆက်တွဲသတင်းတစ်ပုဒ်ပြောပြပါမယ်။ထိုင်းမှာနိုင်ငံမဲဖြစ်နေတဲ့မြန်မာတိုင်းရင်းနယ်ပွားတောဝက်ဘောလုံးအသင်းသားလူငယ်တို့ဦးနဲ့လက်ထောင်လီးပြဆရာတို့ကိုထိုင်းဆိုရကမနေ့ဗိုလ်ဒူးနေ့ကပဲနိုင်ငံသားဖြစ်ခွင့်ပေးလိုက်ပါပြီ။မြန်မာနဲ့နယ်စပ်ချင်းထိစိုက်နေတဲ့ဒိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ကရေပြည့်နေတဲ့လိုင်ကူလေးသူတို့လေးဦးနဲ့အတူတခြားဘောလုံးသင်းသား၉ဦးတို့သုံးပတ်ကြာပိတ်မိနေတဲ့တဲ့ရင်ကိုနိုင်ငံတကာကစိတ်ဝင်စားဖော်ပြပြီးတဲ့နောက်သူတို့တွေနိုင်ငံမဲဖြစ်နေတဲ့တဲ့ရင်ကိုလည်းအလေးပေးဖော်ပြထားကြတာပါဒါနဲ့ပတ်သက်ပြီးတော့မန်ရင်ချင်းနိုင်ကဆက်ပြောပြပါမယ
်တောဖက်ဘောလုံးအသင်းရဲ့လက်ထောက်နီးပြရှမ်းနယ်ပွားအက်ပိုးချန်တဝါနဲ့အသင်းသားတွေဖြစ်တဲ့ဝနယ်ပွားအဒေါ်ဆမ်အွန်နောက်ပြီးရှမ်းနယ်ပွားတွေဖြစ်တဲ့ပွန်ချိုင်ကမ်လာနဲ့မွန်ဂိုဘွန်ပီယန်တို့လေးဦးကိုမဲဆိုင်မြို့နယ်အုပ်ချုပ်ရေးမှူးစုံဆက်ခနာကမ်ကိုရိုင်းထိုင်းနိုင်ငံသားကပ်ပြားတွေကိုဩဂုတ်လ၈ရက်နေ့ကအခမ်းအနားနဲ့ပေးအပ်ခဲ့တာပါဒါအပြင်ထမ်းလွန်လှိုင်ကူတဲ့ပိတ်မိနေတဲ့အထဲမှာမပါပေမဲ့နိုင်ငံမဲ့ဖြစ်နေတဲ့နောက်ထပ်ရှမ်းနယ်ပွားတောဘွက်ဘောလုံးအသင်းသားတအူးကိုလည်းသူတို့လေးဦးနဲ့အတူထိုင်းနိုင်ငံသားဖြစ်ခွင့်ပေးလိုက်ပါတယ်သူတို့အားလုံးထိုင်းနိုင်ငံသားဖြစ်ဖို့လိုအပ်တဲ့အချက်အလက်အားလုံးနဲ့ကိုက်ညီမှုရှိကြောင်းလည်းမဲဆိုင်အုပ်ချုပ်ရေးမှူးကအခုလိုပြောပါဗျာ3
คนในตรงนี้เนี่ยเกิดในไทยพ่อแม่
သူပြောသွားတာကသူတို့အားလုံးလိုအပ်တဲ့အချက်လက်တွေနဲ့ပြည့်စုံမှုရှိကြပါတယ်။ထိုင်းမှာမွေးတဲ့ကလေးတိုင်းထိုင်းနိုင်ငံသားဖြစ်ဖို့အတွက်ထိုင်းမွေးစည်းမဖြစ်မနေရှိရမှာဖြစ်ပါတယ်လို့ပြောသွားတာပါ။လှိုင်ကူရဲပိတ်မိခဲ့တဲ့လူငယ်ဘောလုံးအသင်းရဲ့တုံလုံ၆ချားဖွယ်ရအခြေအနေဟာထိုင်းမှာနိုင်ငံမဲ့ဖြစ်နေသူတွေအရေးကိုမီးမောင်းထိုးပြလိုက်တယ်လို့ဆိုရမှာပါ။အခုလိုသူတို့တွေကိုထိုင်းနိုင်ငံသားဖြစ်ခွင့်ပြုလိုက်တာနဲ့ပတ်သက်လို့ရရှိထားတဲ့အချက်လက်တွေကိုထိုင်းနိုင်ငံအခြေစိုက်ရှမ်းတန်တော်ဆင့်သတင်းဌာနအေဒီတာဆိုင်းမင်းက VOE ကိုအခုလိုပြောပြပါတယ
်။အမှန်တော့ဒီထိုင်းရပေးတဲ့ဟာတွေကနေတောင်နေနေသေးတယ်။အမှန်တော့သူများနိုင်ငံကိုလေ့လာကြည့်လိုက်လို့ရှိရင်သူကလေးနှစ်တို့၆နှစ်တို့အဲ့လိုမျိုးလေးယာယီကနေတစ်စစ်နိုင်ငံတက်ကတ်တွေထုတ်ပေးတာတွေရှိတယ်။ဒါပေမဲ့ဒီထိုင်းဥပဒေကတော့သူတို့ကအကြဆုံးပဲပေါ့နော်ဘေးတက်လေးရှိဘူး။ဒါပေမဲ့တစ်ဖက်ကလည်းဒီကလေးကသူတို့ပြောတဲ့ဟာကတော့လိမ္မာရေးချမှုရှိတယ်။ဒီထိုင်းနိုင်ငံမှာငွေဖွားတဲ့အကြောင်းတက်တွေရှိတယ်။ထိုင်းကထုတ်ထားတဲ့ဒီနိုင်ငံတက်ကတ်ဘေးရေးဥပဒေအမှတ်23နဲ့ကိုက်ညီတယ်ဆိုပြီးတော့မှဒီကိုက်ညီချက်တွေအများအပြားနဲ့သူတို့ကပေးတယ်လို့ပြောတယ်
။ထိုင်းမှာနိုင်ငံသားဖြစ်ဖို့အလွန်ခက်ခဲပေမဲ့အခုလိုနိုင်ငံတကာသတင်းမီဒီယာတွေရဲ့အထူးအာရုံစိုက်အလေးပေးဖော်ပြမှုကြောင့်ထိုင်းအစိုးရကတောဝက်ဘောလုံးအသင်းသားတို့ကိုအရေးတယူအလျင်အမြန်နိုင်ငံသားဖြစ်ခွင့်ပေးလိုက်တယ်လို့မြင်ကြောင်းဆိုင်းမင်းကဆိုပါတယ်
။ဒီလောလောလတ်လတ်နိုင်ငံတကာကပ္ပရဲ့အာရုံစိုက်မှုပေါ်တော်တော်လေးကိုကြားရတဲ့အကြောင်းအမြန်ဆုံးလုတ်ပေးတယ်လို့တော့ထင်မိတယ်ခင်ဗျာတခြားအမှုတွေနဲ့ရှင်လို့ရှင်တော့တော်မြန်တယ်ဥမာဒီထိုင်းနိုင်ငံကိုစားဂျပန်နိုင်ငံမှာဆက်ကူလေးရင်ခောက်ပြီးတော့မှသွားပြိုင်တဲ့ဒီမောင်ထောင်းပြီးဆိုတဲ့ဒီထိုင်းမှာမွေးတဲ့ရှမ်းပြည်သားတွေပေါ့နော်သူလည်းမြန်မာပြည်ရှမ်းပြည်သားပေါ့နော်သူ့မှာလည်းဒီအပြစ်စေဝန်ကြီးချုပ်ဖြစ်တဲ့အချိန်တုန်းကပေးမယ်ဆိုပြီးကတိပေးခဲ့တယ်ဒါပေမဲ့သူကအခုထက်ထိမရသေးဘူးပေါ့နော်
ရှမ်းပြည်နယ်နေဆက်ချင်းထိဆက်နေတဲ့မဲဆိုင်မျိုးကကျောင်းတွေမှာမြန်မာနိုင်ငံကတိုင်းရင်းတွေပွားကလေးအများပြားတက်ရောက်တင်ကြားနေတယ်လို့လည်းဆိုင်းမင်းကပြောပါတယ်။ထိုင်းနိုင်ငံမှာကလေးတိုင်းတင်ညာတက်မြောက်ရမယ်ဆိုတဲ့မူဝါဒနဲ့အညီနိုင်ငံမဲ့ဖြစ်နေပေမဲ့မြန်မာတိုင်းရင်းတွေပွားကလေးတွေဟာစာတင်ကြားခွင့်ရကြတယ်လို့သူကဆိုပါတယ
်။ထိုင်းကျောင်းကသူတို့ထိုင်းကလေဒီကျွန်တော်ကြည့်တဲ့လောက်ဆိုရင်သူတို့ Education for All ဆိုတာလို့ Education for All ဆိုတဲ့ဟာဆက်မှတ်ထားတာရှိတယ်ကလေးဆိုရင်ဗာတက်တွေအထောက်ထားမှမရှိပဲနဲ့ကျောင်းတက်နိုင်တဲ့ဒီထိုင်းကလေးတွေနဲ့တန်းတူထိုင်းနိုင်ငံရဲ့ထောက်ပံ့မှုတွေပြုအားရရှိပါတယ်ခင်ဗျာ
ထိုင်းအစိုးရရဲ့စီးရင်စရာတွေအရနိုင်ငံမဲ့အဖြစ်စီးရင်သွင်းထားသူပေါင်း9သိန်းနီးပါးရှိပေမဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့စစ်တမ်းတွေအရထိုင်းနိုင်ငံမှာနိုင်ငံမဲ့ဖြစ်နေတဲ့လူဦးရေဟာ3သန်းကျော်ရှိနိုင်တယ်လို့ပြောပါတယ်ရှင်
မဲဆိုင်မျိုးထံလွန်းလိုက်ကူတဲ့ကကဲထုတ်ထားတဲ့တောဝက်ဘောလုံးအတင်းသားလေးတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းကိုမှန်ရင်ကျင်နိုင်ပြောပြသွားတာပါ။ထိုင်းနိုင်ငံဆိုင်ရာနောက်သတင်းတပုတ်ကတော့မူရစီဝါတွေထပ်မိတဲ့သတင်းပါ။ရွှေဒရီကန်နေမြေမဲကောက်မြို့ကိုဖျက်ပြီးတော့တည်ဆောင်လာတဲ့စိတ်ကြွဆေးပြား9သန်းနီးပါးကာလာတန်ဘူထိုင်းဘန်ကွေတန်း900ကျော်နီးပါးကိုထိုင်းအာဏာပိုင်တွေထပ်ပြီးတော့ဖမ်းမိလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ VU ရဲ့ထိုင်းခြေဆိုင်သတင်းတော့မအေးမကသတင်းပေးပို့ထားပါရခင်ဗျာ
။ထိုင်းမြန်မာလာအိုသုံးနိုင်ငံထိစပ်နေတဲ့ရွှေတရီကန်ဒေသကနေလာတဲ့စိတ်ကြွဆေးပေါင်း4,000,000ကျော်ကိုတည်ဆောင်လာတဲ့ကားတစ်စီးကိုရက်တံခန့်ရကနေကားပေါ်ကလူတွေထွက်ပြေးသွားတဲ့အတွက်ထိုင်းရဲတွေကရှာဖွေဖမ်းဆီးခဲ့ရမှာအမျိုးသမီးတဦးကိုသာဖမ်းဆီးမိခဲ့တယ်ဆိုပြီးရဲမှူးကြီးဖြစ်စစ်ထောင်ဒီကတော့သတင်းတောက်တွေကိုအခုလိုရှင်းပြသွားခဲ့ပါတယ
်ထိုင်းနိုင်ငံကကစလော့ပတ်ပေကိုလွတ်ပေါက်မှာဆက်တိုင်းဆုံးတော့ကျွန်တော်တို့ကတော့လောက်ကောင်းတော့ကျန်တယ်
ရဲမှူးကြီးဖြစ်စစ်ထောင်ဒီနဲ့တရရင်210ကတာဝန်ရှိသူတွေပူးပေါင်းပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့သိကြွဆေးပြားပေါင်း4,800,000ကျော်တယ်ဆောင်လာတဲ့အနက်ရောင်ကားငယ်တစ်စီးကိုရှာဖွေဖို့အတွက်ရက်တံခန်းရမှာကားပေါ်မှာပါလာတဲ့သူတွေကထွက်ပြေးသွားခဲ့ပြီးခြုံတစ်ခုထဲမှာပေါအောင်နေတဲ့အသက်33နှစ်အရွယ်အမျိုးသမီးတဦးကိုပဲဖမ်းမိခဲ့လို့ဆိုပါတယ်အခုဖမ်းဆီးမိတဲ့သိကြွဆေးပြားတွေကတော့9လုံးတစ်စိတ်ပြိုင်ကားပုံနဲ့စတင်ထုတ်လုပ်တာဖြစ်တယ်လို့လည်းဆိုပါရယ်အဲ့ဒီတစ်စိတ်ကတော့သူတို့ဖမ်းမိတဲ့တစ်စိတ်အစ်စ်ဖြစ်တယ်လို့လည်းဆိုပါရယ်အခုလိုမျိုးဖမ်းဆီးနိုင်တာဟာစိတ်ကြွသေးပြားတွေအများအပြားဝင်ရောက်လာတဲ့ဆိုတဲ့ကြိုတင်သတင်းရထားတာကြောင့်နှကုံဖနုံပီနယ်အဝေးပြေးလမ်းမ1-1နဲ့1-3လမ်းမတွေမှာရဲနဲ့စစ်တပ်ပူးပေါင်းအဖွဲ့တွေကပိတ်ဆို့ရှာဖွေနေကြတာလို့ဆိုပါရယ်စိတ်ကြွသေးအများအပြားတည်ဆောင်လာတဲ့တိုယိုတာအနက်ရောင်ကားကိုအောက်ဂုတ်လ9ရက်နေ့ည8နာရီကျော်အချိန်မှာတွေ့ရှိခဲ့တာဖြစ်ပြီးတစ်စေးခိတ်နဲ့1ကီလိုမီတာအကွာမှာပဲကားကပြန်ကွက်ပြီးမောင်းပြေးခဲ့တယ်လို့လည်းရဲမှူးကြီးကဆိုပါတယ်စစ်တပ်နဲ့ရဲတွေဟာလမ်းမတွေကိုပိတ်ထားပြီးဖြစ်လို့မောင်းပြေးဖို့မလွတ်နိုင်တော့တာကြောင့်ကားကိုရက်တန့်ပြီးဝိရစေဝါသမားတွေကဖျက်ပြေးခဲ့တာကိုစစ်တပ်ကလိုက်လံရှာဖွေဖမ်းဆီးခဲ့တယ်လို့ဆိုပါတယ်အဲ့ဒီအခါမှာတော့ခြုံထဲမှာပေါင်းအောင်နေတဲ့အမျိုးသမီးတဦးကိုစစ်စေးရေးဖွဲ့တွေကရှာဖွေတွေ့ရှိခဲ့တာလို့လည်းဆိုပါတယ်အဲ့ဒီအမျိုးသမီးကိုတော့ထိမ့်သိမ်းထားပြီးဆက်လက်စစ်သေးနေပါတယ်။ကာလာတန်ဘိုးဗန်းငွေတန်ပေါင်း900ကျော်တန်ဖိုးရှိတဲ့စိတ်ကြွသေးတဲ့အတူဖမ်းဆီးမိတဲ့အမျိုးသမီးရဲ့ဘဏ်အကောင့်မှာလည်းဗန်းငွေတန်နဲ့ချီပြီးစည်ရင်းရှိနေတာကြောင့်ဆက်လက်စစ်သေးနေပါတယ်။ဖက်ပြေးလွတ်မြောက်သွားတဲ့သူတွေဖြစ်တဲ့မူရီခိုင်းဝင်တွေကိုတော့ဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းဟော်ကုန်းလ10ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဆက်ရနာပိုင်ကြီးကထုတ်ဖော်ပြောဆိုသွားပါတယ်ရှင်။
မေးပါပါကျွန်တော်တို့ VOE ရဲ့ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ် VOE စီစဉ်နေကို VOE ရဲ့ website ဖြစ်တဲ့ burmese.voenews.com မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်မကြာခင်စီစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာဖြစ်ပြီးတော့မနေ့ကနေ့နားဆင်နေကြ media ကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာသတင်းပတ်ဆိုင်ကဏ္ဍတွေထုတ်လွှင့်ပါပါခင်ဗျာVOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မြန်မာစံတော်ချိန်မနေ့ထောင်းနိုင်ခွဲပါပြီ VOA မြန်မာပိုင်းရဲ့တာသာပရီနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကိုလိုင်းနိုမီတာ32 40 48တို့ပြင်လိုင်းလမီတာ190 kHz 1509ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်နားဆင်ကြရမှာကတော့မြန်မာနိုင်ငံအကြောင်းကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းလို့တင်ဆက်မယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနေခင်အင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရမှာဖြစ်ပြီးအဲဒီနောက်မှာတော့
Leadership is exceedingly important and responsible. One because
ကောင်းဆောင်မှုပုဂ္ဂိုလ်ရေးနဲ့မြန်မာနိုင်ငံရေးတို့ကိုပါမောက္ခဒေးဗစ်စတိုင်ဘတ်ဘယ်လိုသုံးသပ်ထားပါသလဲ။ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာစောင့်မျှော်နားဆင်ပါ။ဒါအပြင်သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လင်းပေးပါပါ။အခုရင်ဆုံးတော့ဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့မူရင်းအားပေါ်မပြတ်ကောက်နှုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
။မအောင်မြင်တဲ့ဒီမိုကရေစီအုံကြွမှုကမြန်မာအနာဂတ်အတွက်ဘယ်လိုလမ်းဖွင့်ခဲ့သလဲဆိုတဲ့ Guns နဲ့ Ellie Mixler ရေးတဲ့ဆောင်းပါးကို time.com မှာဖတ်ရပါတယ်။ကမ္ဘာပေါ်မှာအကြမ်းကြုတ်ဆုံးအာဏာရှင်စနစ်တစ်ခုကိုပြုတ်ကျအောင်ချင်းချောက်နိုင်ငံပြီးမြန်မာတပြည်လုံးပြန့်နှံ့တလှထောက်ထားစေခဲ့တဲ့အုံကြွမှုကြီးဖြစ်ပွားခဲ့တာနှစ်ပေါင်း30ပြည့်သွားခဲ့ပါပြီ။ဒီ88အရေးတော်ပုံကြီးနဲ့အတူဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပေါ်ထွက်လာခဲ့ပါလေ။ထိုစဉ်ကနေဆိုင်ရင်အခုမြန်မာနိုင်ငံဟာအများကြီးပြောင်းလဲသွားခဲ့ပါပြီ။ဒေါအောင်ဆန်းစုကြည်ဟာလည်းအခုခါမှာရွေးကောက်ခံအရသာအစွဲခေါင်းဆောင်ဖြစ်နေပါပြီ။နိုင်ငံတကာစီးပွားရေးတန်ခတ်မှုတွေရုပ်သိမ်းသွားပြီးမြန်မာနိုင်ငံရဲ့ GDP ကအမျိုးသားအသရေထုတ်လုပ်မှုဟာလည်းနှစ်စဉ် 600 ဂိုင်းနှုန်း 900 ဂိုင်းနှုန်းအထိတိုးတက်လာနေတယ်လို့ကမ္ဘာ့ဘဏ်စည်းရုံးတွေကဖော်ပြထားပါရတယ်။မြန်မာနိုင်ငံဟာနိုင်ငံတကာအသိုင်းအဝိုင်းတွေကိုလည်းပြန်ဝင်လာနိုင်ခဲ့ပြီလို့ဆိုပါရတယ်။ဒါပေမဲ့လည်းအခြေခံအဆောက်အုံတွေလိုအပ်နေဆဲဖြစ်ပြီးတိုင်းရင်းသားပဋိပက္ခတွေလည်းရှိနေသေးပါ။စစ်တပ်ကျူးလူလာတဲ့အုပ်စုကစီးပွားရေးကိုချုပ်ကန့်ထားပြီးပညာရေးကျန်းမာရေးအစဉ်တန်းဟာလည်းဒေသတွင်းမှာနောက်ကျကြရင်ဆဲဖြစ်တယ်လို့ဆိုပါရတယ်။ကလေးတွေသုံးပုံတပုံဟာအာဟာရဓာတ်ထွက်တဲ့နေတယ်လို့ယူနီဆက်ဖြတ်စင်းစရာကိုကိုကဖော်ပြထားပါရတယ်။တစ်ချိန်တည်းမှာပဲ68ရဲ့ရည်မှန်းချက်ပန်းနိုင်တချို့ဟာလည်းပဲအကောင့်ထဲပေါ်ဖို့အလန့်ဝေးနေပါသေးတယ်တဲ့။အခြေခံဥပဒေအရစစ်တပ်ရဲ့လက်အောက်ထားကလည်းအပြေအဝမလို့မြောက်ကြသေးပါဘူး။ရခိုင်ပြည်နယ်ဘက်မှာဆိုရင်လူမျိုးစုလိုက်ဖယ်ရှားဆင်းလင်းတဲ့အတွက်ရိုဟင်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်အစိုးရလက်အောက်မှာတောင်နိုင်ငံရေးအကျဉ်းသားတွေဟာလည်းပဲ200ကျော်အထိရှိနေဆဲဖြစ်ပြီးအဲ့ဒါ50ခန်းဟာရုံတင်စစ်စစ်ချင်းမရှိဘဲထောင်ထဲရောက်နေရတယ်လို့ AP ကပြောတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအတူလက်တွဲနေထိုင်ဖို့အတွက်ဖြစ်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ Eurasia View စာဆောင်ရဲ့သူ့အမြင်ကဏ္ဍမှာဖော်ပြထားတဲ့ကမ္ဘောဇာဝင်ရဲ့ဆောင်းပါးကိုတင်ပြပေးပါရစေလက်ရှိအနာရဲ့ NLD ပါတီတိုင်းဒေသခေါင်းဆောင်တွေနဲ့တက်မတော်တို့ကြားတတိယအကြိမ်မြောက်သုံးဖွင့်ဆိုင်တွေ့ဆုံပွဲကိုမကြသေးခင်ကကျင်းပနိုင်ခဲ့ပေမဲ့ကာလကြာရှည်စွာဖြစ်ပေါ်နေတဲ့ပြည်ရင်းစစ်ရက်ဆိုင်သွားနိုင်ဖို့ကတော့ရက်လက်ကောင်းတွေထွက်မလာနိုင်ဘူးဆိုတော့ကိုလူတိုင်းသိကြပါတယ်တဲ့ပြည်ရင်းစစ်ရက်စီဖို့အတွက်အဓိကအတားအဆီးဖြစ်နေတာကတက်မတော်ဖြစ်ပြီးဗိုလ်ချုပ်ကြီးတွေဟာအာဏာကိုဆုပ်ကင်ထားတယ်လို့ညှိနှိုင်းပွဲတွေမှာအယက်သားအစိုးရဘက်ကနေမလှန့်နိုင်အောင်ပါကြိုးစားနေတယ်လို့ဆိုပါတယ်တကယ်တော့ဒီတက်မတော်ဟာဗိုလ်ချုပ်အောင်ဆန်းမတည်ခဲ့တဲ့တက်မတော်ဖြစ်ပေမဲ့1962ဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်မှာမဟာလူမျိုးကြီးဝါဒကိုကြန့်သုံးခဲ့တယ်လို့ဝေဖန်ပါတယ်။ဗိုလ်ချုပ်အလုတ်ကြံခံခဲ့ရတဲ့နောက်ပိုင်းဒီတက်မတော်ဟာဗိုလ်ချုပ်အောင်ဆန်းရဲ့တိုင်းရင်းသားတွေနဲ့ပေါင်းစည်းပြီးဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့အတွက်ချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ကိုအလေးထားတာမတွေ့ရဘူးလို့အပြစ်တင်ပါတယ်။တက်မတော်ရဲ့ဒုတိယမျိုးဆက်ဗိုလ်ချုပ်တန်းရွှေလက်ထက်မှာ2008ခုနှစ်နာဂစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့တက်မတော်အာဏာတည်မြဲအောင်အတွက်ကြိုးစားခဲ့တယ်လို့တက်မတော်ရဲ့တတိယမျိုးဆက်ဖြစ်တဲ့လက်ရှိဗိုလ်ချုပ်မှုကြီးလက်ထက်မှာလည်းအယက်သားအစိုးရကိုရောလက်နက်ကင်တိုင်းရင်းသားတွေကိုပါအလေးမထားတာတွေ့ရတယ်လို့យေတာထားပါတယ်။ဆောင်းပါအပြည့်အစုံကိုဩဂုတ်လ၈ရက်နေ့ထုတ် Eurasia View မှာဖတ်ရှုနိုင်ပါတယ်
။ကမ္ဘာသတင်းမီဒီယာထဲမှာမြန်မာပြည်အကြောင်းយေတာထားတာတွေကကောက်နှုတ်ပြီးဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့တင်ပြသွားတာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာလေ့လာရအောင်ပါ။မနေ့ကနေ့ထုတ်လွှင့်နေကြ American 3 EDM အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လလတန်စီစဉ်တင်ဆက်ပါရခင်ဗျာ။
ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေစာလုံးပေါင်းက P U L L pull ကဆွဲတာ A တခု F A S T fast ကလှမ်းတာမြန်တာ WONE ကတခုဆိုတော့လျှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညစ်ဖို့လိန်ဖို့နှက်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိန်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြကြရအောင်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်။ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စား wine 6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ I paid him for 6 bottles of champagne.But he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိန်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ကျော်လော်တန်စီစီနေဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ကြရတာပါဒီအစီအစဉ်အစီအကိုတော့တနင်္လာနေ့မနက်ခင်းအစီအစဉ်မှာဆောင်မျှော်လေ့လာနိုင်ပါတယ်ဒါ့အပြင် viewy website burmese.viewynews.com မှာလည်းအားလုံးတစုတစည်းတည်းလေ့လာနိုင်ပါတယ်အခုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုထုတ်လင်းပါမယ်ဒီကနေ့မြန်မာဒီမိုကရေစီအတိုးအဆုတ်ကိုပြောကြတိုင်းခေါင်းဆောင်မှုပေါ်ဝေဖန်ကြတာအ ਨੇ နဲ့အများဆိုသလိုကြားနေရပါတယ်နိုင်ငံတစ်ခုရဲ့ကံကြမ္မာသည်ခေါင်းဆောင်ပေါ်ဘယ်လောက်အထိမူတည်ပါသလဲမြန်မာလူမှုအတိုင်းဝိုင်းဟာကောင်းဆောင်မှုတာဝန်ဆိုတဲ့အရာနဲ့ကောင်းဆောင်ဆိုတဲ့လူပိုးကိုကိုရောခွဲခြားနိုင်ကြပါရဲ့လားအမေရိကန်ပြည်တော်စု George Town တက္ကသိုလ်ကိုဦးဆောင်ပါမောက်ခ David Steinbeck နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ပရိုဖက်ဆာ Steinbeck ခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးသုံးသပ်စီခြင်းတော့မြန်မာနိုင်ငံရေးလောကမှာကောင်းဆောင်မှုနဲ့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်ပထမဆုံးကျွန်တော်မေးလို့ရမေးရုံကတော့မြန်မာနိုင်ငံရင်းမှာခေါင်းဆောင်မှုရဲ့အခန့်ကဏ္ဍဘလောက်အရေးကြီးပါသလဲဆိုလိုတဲ့သဘောကမြန်မာနိုင်ငံရဲ့အခြေအနေအကောင်းအဆိုးအတွက်ခေါင်းဆောင်တူဦးရီအပေါ်မှာဘလောက်ထိတာဝန်ရှိတယ်လို့ထင်ပါသလဲခင်ဗျာ
Leadership is exceedingly important and responsible one because of that person male or female
ခေါင်းဆောင်မှုဟာအင်မတန်အရေးကြီးပါတယ်တာဝန်ရှိပါတယ်ပထမတစ်ချက်ကအဲ့ဒီခေါင်းဆောင်တဲ့ပုဂ္ဂိုလ်အမျိုးသားဒါမှမဟုတ်အမျိုးသမီးဟာအာဏာအမြောက်အများပိုင်ဆိုင်ထားပါတယ်ဒုတိယအချက်အဲ့ဒီခေါင်းဆောင်နဲ့နီးစပ်တဲ့အတိုင်းဝိုင်းကလည်းသူတို့ခေါင်းဆောင်မှာအဲ့လောက်အာဏာတွေတကယ်ရှိလျှံလှုပ်ဆောင်ကြပါတယ်ဒီလိုနဲ့ခေါင်းဆောင်ရဲ့အာဏာရှိမှုကိုခိုင်မာအောင်အားပြည့်ပေးနေကြပါတယ်မြန်မာနိုင်ငံရဲ့ပြဿနာကကျွန်တော်အမြဲပြောခဲ့သလိုပါပဲတိုင်းပြည်ရဲ့ခေါင်းဆောင်မှုဆိုတာဟာလူပုဂ္ဂိုလ်အပေါ်မှာသာမူတည်နေပါတယ်ရှင်မင်းရင်အဆက်ဆက်နောက်ဦးနုနောက်ပြီးဦးနေဝင်အဲ့ဒီဟာတစ်ဆင့်ဦးတန်းရွှေနောက်ဆုံးအခုဒေါအောင်ဆန်းစုကြည်အထိပါပဲခေါင်းဆောင်မှုဆိုတာသူတို့တူးချင်းစီအပေါ်မှာသာအဓိကမူတည်နေပါတယ်လူတွေတစ္ဆာခံရတာအဲ့ဒီလူပုဂ္ဂိုလ်တွေပေါ်မှာသာဖြစ်ပြီးသူတို့ရဲ့ယာဒူးတောင်ဝန်ကိုတစ္ဆာခံရတာမျိုးမဟုတ်ပါဘူးကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာလည်းအခုခါဒီလိုပြဿနာကြုံနေရပါတယ်ဒါကိုဆွေးနွေးကြင်တော့နောက်ကြတော့ဆွေးနွေးကြပါပေါ့ဗျာအဲဆက်ပြီးပြောရရင်ရှင်ဘီရင်ကိုတစ္ဆာခံတယ်ဘီရင်ယာဒူးကိုတစ္ဆာမခံပါဘူးနိုင်ငံအကြီးအကဲကိုတစ္ဆာခံတယ်ဒါပေမဲ့နိုင်ငံတော်ဆိုတဲ့အယူဆကိုတစ္ဆာခံတာမျိုးမဟုတ်ပါဘူးဒါဟာအင်မတန်အရေးကြီးတဲ့ကွဲလွဲမှုဖြစ်ပါတယ
်ဆိုတော့ဒီလိုလူပုဂ္ဂိုလ်အပေါ်မှာသာတစ္ဆာခံနေတယ်ဆိုတဲ့ကိစ္စဟာခေါင်းဆောင်တွေကိုယ်၌ကတမင်ဖန်တီးယူရလားသူတို့မဟုတ်လူမျိုးရဲ့စိတ်သဘာဝလားခင်ဗျာ
Problem is this it's compounded it's expected that the leader
ကတနာကနှစ်ခုစလုံးရောနေပါတယ်ခေါင်းဆောင်ဟာအင်အားခိုင်မာတောက်တင်ရမယ်လို့ညွှန်လင်းကြတယ်သူပတ်ဝန်းကျင်ကလူတွေကဒီမျှော်လင့်ချက်ကိုခိုင်မာအောင်လှုပ်ဆောင်ပေးနေကြတယ်။ခေါင်းဆောင်ပြောသမျှဘာမှပြန်မမေးကြဘူး၊ပြန်မပြောကြဘူး။မြန်မာအရာရှိကြီးတချို့နဲ့ကျွန်တော်မကြခင်ကစကားပြောဖြစ်ပါတယ်။တိုင်းပြည်အတွက်ပိုပြီးအကျိုးရှိမဲ့ကိစ္စတစ်ခုခုကိုအပြောင်းလဲလုပ်ဖို့စာရေးပြီးသူတို့ရဲ့သက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြဘူးတာရှိသလားလို့မေးကြည့်ပါတယ်။သူတို့ကမလုပ်ဘူးပါဘူး၊ဘယ်တော့မှလုပ်မှလည်းမဟုတ်ဘူး၊ဖြစ်နိုင်မှလည်းမဟုတ်ဘူးလို့ပြန်ပြောကြတယ်။တကယ်တော့သူတို့ဟာဌာနဆိုင်ရာအကြီးအကဲတွေပါညှို့မှုညှို့ချုပ်တွေပါသူတို့ကဒါကိုမလုပ်နိုင်ဘူးပြန်လည်မေးခွန်းထုတ်လို့လည်းမရဘူးတကယ်တော့သူတို့ဟာအမြင့်ဆုံးခေါင်းဆောင်ပြီးရင်သူတို့ပဲရှိတာပါအဓိကကတော့အာဏာတွေဆိုတဲ့ကိစ္စပါ အဓိပ္ပာယ်ကတော့တစုံတယောက်ကိုကတိကောက်ဖြစ်အောင်မလုပ်ဘူးဆိုတဲ့သဘောပါဒါအသိအရေးကြီးပါတယ
်ဒီလိုဆိုရင်အဲ့ဒီဟာမြန်မာလူမျိုးတွေဇဲလက္ခဏာတရားပဲပေါ့ခင်ဗျာ
Oh yes exactly now that doesn't mean it's always going to be the same it will change
မှန်ပါတယ်အတိအကျပါပဲအများအားဖြင့်ဒီလိုဖြစ်နေလိမ့်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူးပြောင်းလဲလာရမှာပါဥပမာဗျာထိုင်းနိုင်ငံကိုကြည့်မယ်ဆိုရင်ထိုင်းလူအဖွဲ့အစည်းဟာထိတ်တန့်ရင်ဆိုင်မှုကိုလုံးဝမလိုလားတဲ့လူအဖွဲ့အစည်းပါဒါပြောင်းလဲသွားခဲ့ပါပြီထိုင်းမှာထိတ်တန့်ရင်ဆိုင်မှုတွေထင်ထင်ရှားရှားရှိနေပါပြီထိတ်တန့်ရင်ဆိုင်မှုမရှိတဲ့တမိုင်းအစဉ်လာဟာပြောင်းလဲခဲ့ပါပြီလူမျိုးစည်းရဲ့လက္ခဏာပြောင်းလဲလာတာပါမြန်မာနိုင်ငံမှာလည်းပြောင်းလဲလာမှာပါသဘောကခေါင်းဆောင်စိတ်ပြက်မှာညဉ့်ညမအုပ်ကြီးမဆိုင်ပဲခေါင်းဆောင်မှုအပေါ်လူတွေကမေးခွန်းထုတ်ရမှာဖြစ်ပါတယ်
ဒီလိုထိုင်းနိုင်ငံမှာအပြောင်းလဲဖြစ်လာတဲ့နောက်မြန်မာနိုင်ငံမှာလည်းပြောင်းလဲလာမယ်ဆိုရက်ကြီးဟာခေါင်းဆောင်စီကလာရမှာလားသူတို့မျိုးလူတို့စီကလာရမှာလားခင်ဗျာ
It's got to come from both it's got to come from the media
ဒါတော့နှစ်ဖက်စလုံးကလာနိုင်ပါတယ်မီဒီယာစီကလာနိုင်ပါတယ်ဒီမိုကရေစီလူအဖွဲ့အစည်းတစ်ခုမှာလူတို့ဟာခေါင်းဆောင်မှုနဲ့ဆက်သွယ်မှုဓာတ်ရိုက်မရနိုင်တဲ့အခါမှာလဲမီဒီယာနဲ့ဆက်သွယ်နေတာပါခေါင်းဆောင်ကိုခင်ဗျားမှားနေပြီဘယ်ဟာဖြစ်မှားနေပြီဆိုတာမျိုးမီဒီယာတဆင့်ပြောနိုင်ထောက်ပြနိုင်ပါတယ
်ဆိုတော့ခေါင်းဆောင်မှုရဲ့အခန့်ကဏ္ဍသိအရေးကြီးရယ်ဆိုမဲ့တချို့နိုင်ငံတွေမှာဥပမာထိုင်ဝမ်တို့လိုတောင်ကိုရီးယားတို့လိုနိုင်ငံတွေမှာခေါင်းဆောင်တွေဟာအာဏာရှင်တွေဖြစ်နေခဲ့ပေမဲ့တိုင်းပြည်တွတ်တဲ့ဖွံ့ဖြိုးရေးအတွက်သူတို့အများကြီးစွန့်ဆောင်နိုင်ခဲ့ပါတယ်မြန်မာနိုင်ငံကအာဏာရှင်ခေါင်းဆောင်တွေဟာဘာကြောင့်ဒီလိုမျိုးမလုပ်နိုင်ခဲ့တာလဲခင်ဗျာ
You mentioned Taiwan and that's very interesting in Burma and Taiwan
မြန်မာပြောတဲ့အထက်မှာထိုင်ဝမ်ပါလာတယ်စိတ်ဝင်စားစရာသိကောင်းပါလေမြန်မာနဲ့ထိုင်ဝမ်တို့မှာဖြစ်သွားတာကခေတ်သစ်ကဘာပေါ်မှာအရှားပါဆုံးနမူနာနှစ်ရပ်ဖြစ်ပါတယ်ဒါကတော့နိုင်ငံရေးအပြောင်းအလဲဟာအပေါ်ထိတ်ဆုံးကလာတာပဲဖြစ်ပါတယ်ဗိုလ်ချုပ်မကြီးတန်းရွှေကအကြောင်းကြောင့်ရောက်ပြုပြင်ပြောင်းလဲမယ်တကားဖွင့်ပေးမယ်လို့ဆုံးဖြတ်ခဲ့ပါတယ်ထိုင်ဝမ်မှာဆိုရင်လည်းခေါင်းဆောင်ပိုင်းကအဲ့လိုလုပ်ခဲ့ပါတယ်အဲ့မှာဆန္ဒပြပွဲတွေဘာတွေတော့ရှိခဲ့တာပေါ့လေဒါပေမဲ့ Arab Spring Arab နွေဦးလို့ခေါ်တဲ့ပုံစံမျိုးမဖြစ်ခဲ့ပါဘူးဖိလစ်ပိုင်မှာလိုလဲမဖြစ်ခဲ့ပါဘူး။တနည်းပြောရရင်ပေါ့ဗျာမြန်မာနဲ့ထိုင်ဝမ်ခေါင်းဆောင်တွေဟာသူတို့အကျိုးစီးပွားအတွက်သူတို့ကပြုပြင်ပြောင်းလဲရမယ်ဆိုပြီးလုပ်ခဲ့တာပါ။တချိန်တည်းမှာဒါဟာအမျိုးသားအကျိုးစီးပွားလည်းဖြစ်ပါတယ်။အခြားတူနီးရှား၊အီဂျစ်၊ယေမင်နဲ့နေရာအနှံ့ပြားမှာကြီးမားတဲ့လူလူဆန္ဒပြပွဲတွေရှိခဲ့ပါတယ်။တောင်ကိုရီးယားမှာလည်း1989ခုနှစ်တုန်းကဖြစ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနဲ့ထိုင်ဝမ်မှာတော့ဆုံးဖြတ်ချက်ဟာအပေါ်ထိတ်ဆုံးကလာခဲ့တာဖြစ်ပါတယ်။ဒါကြောင့်ခေါင်းဆောင်မှုရဲ့အခန်းကဏ္ဍဟာတိတ်အရေးပါတဲ့နေရာမှာရှိခဲ့တာ
ပါ။ဆိုတော့မြန်မာနိုင်ငံမှာလူအပြောင်းလဲဖြစ်ခဲ့တာစစ်တပ်တို့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ကိုကျေးဇူးတင်ရမှာပေါ့
။ Whether you like or dislike the military, whether you like or dislike Thanh Chuey, he was a guy for some reason I don't know what.
စစ်တပ်ကိုခင်ဗျားကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေ၊ဦးတန်းရွှေကိုခင်ဗျားကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသူဟာမြမလူအဖွဲ့အစည်းအတွက်ပွင့်လင်းမှုတချို့ရှော့ပေါ့မှုတချို့လုံးရမယ်လို့ဆုံးဖြတ်ခဲ့သူပါအကြောင်းတစ်ခုခုတော့ရှိပါလိမ့်မယ်ဘာကြောင့်လဲဆိုတာတော့ကျွန်တော်မသိပါဘူးငါတို့အနေနဲ့ဆိုရှယ်လစ်စနစ်ကိုတချို့နေရာမှာဖယ်ရှားပြမယ်မီဒီယာကိုအတော်အသင့်လှုပ်ပေးရမယ်စနပြခွင့်တွေပေးရမယ်အပြင်ကလူတွေကိုဖိတ်ခေါ်ရမယ်နိုင်ငံတကာအဆက်အသွယ်တွေထူထောင်ရမယ်စသဖြင့်သူဆုံးဖြတ်ခဲ့တာပါထိတ်ဆုံးကနေဆုံးဖြတ်လိုက်တာ
ပါဒါပေမဲ့ဒါဟာသူရဲ့ဆက်လက်ရှင်သန်ရေးအာဏာတည်မြဲရေးအတွက်ဖြစ်တယ်လို့လူတိုင်းကယုံကြည်ကြပါတယ်သုံးသပ်ကြပါတယ်အရှိလက်ပိုင်းကအာဏာရှင်လိုဇသိမ်းမကောင်းဖြစ်မှာကိုသူတို့စိုးရင်လိုပြောင်းလဲရတာမဟုတ်ဘူးလားခင်ဗျာ
ဒီကြောင့်သူ I agree for survival but it turns out that for his survival was also
မှန်ပါတယ်ကျွန်တော်သဘောတူပါတယ်ဒါဟာသူတို့ဆက်လက်ရှင်သန်ရေးအတွက်လုပ်တာပါဒါပေမဲ့သူတို့ဆက်လက်ရှင်သန်ရေးအတွက်လုပ်ပေမဲ့တိုင်းပြည်အတွက်လည်းအကျိုးရှိစေတဲ့ကိစ္စဖြစ်ခဲ့ပါတယ်
နောက်တစ်ခုကမြန်မာနိုင်ငံရေးမှာ issues လို့ခေါ်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အကြောင်းအရာ personality လို့ခေါ်တဲ့ပုဂ္ဂိုလ်ရေးရာဒီနှစ်ခုကိုလည်းကျွန်တော်မေးချင်ပါတယ်မြန်မာပြည်သူတွေဟာ NLD ကိုမဲပေးခဲ့ကြတာဟာဒေါအောင်ဆန်းစုကြည်ကြောင့်လားသတိမဟုတ်ပြည်သူတွေကဒီမိုကရေစီလိုချင်တဲ့စိတ်ဓာတ်ကြောင့်လားဆိုတာကိုဆရာကြီးဘယ်လိုသုံးသပ်ပါလဲခင်ဗျာ
Well, I think it's a combination of things. Since 1990 elections, I argued, one, there's Aung San Suu Kyi and the role of her father.As the you know the George Washington of Burma if you will
ဒါတော့နှစ်ခုစလုံးတပေါင်းနဲ့ပါဝင်တယ်လို့ထင်ပါတယ်1990ပြည်ကလေးကကျွန်တော်သုံးသပ်ခဲ့ပါတယ်နံပါတ်1ကဒေါ်အောင်ဆန်းစုကြည်နဲ့ဆိုင်ပါတယ်သူ့ဖခင်ကြောက်ပါသူ့ဖခင်ကမြန်မာနိုင်ငံရဲ့ George Washington လို့ခေါ်ရမယ်သူပါ တောင်ဆန်းစုကြည်နိုင်ငံတော်ရဲ့အတိုင်းအမြင်ပုဂ္ဂိုလ်ဖြစ်ပြီးတဲ့နောက်ဒီအချက်ဟာပို့ပြီးတော့အလေးအနက်ဖြစ်လာပါတယ်အလားတူစွာပဲပြည်သူတွေကလည်းတိုင်းပြည်ကိုစစ်တပ်ကအုပ်စိုးနေတာကိုမလိုချင်ကြတော့ပါဘူးဒါဟာဒီမိုကရေစီအကြောင်းသူတို့သိလို့တော့မဟုတ်ပါဘူးသူတို့ဟာဒီမိုကရေစီအကြောင်းဘယ်တော့မှမသိယူခဲ့ရပါဘူးစာတင်ကြောင်းတွေမှာလည်းအဲ့ဒါမသိခဲ့ရပါဘူးဒီမိုကရေစီအရင်းရှင်စနစ် capitalist system စတဲ့ဟာတွေကိုလုံးဝအဆက်ပြတ်ခဲ့တာ1962ခုကစလို့မျိုးဆက်20လောက်ရှိခဲ့ပါပြီဆိုတော့လူတွေသိထားတာကစစ်တပ်ဟာစစ်တပ်အလုပ်ပဲလုပ်ရမယ်အစိုးရရဲ့အလုပ်ကိုမလုပ်ရဘူးဆိုတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့မြို့ပေါ်မှာနေပြီးခင်မိသူတွေကတော့ democracy ကိုသိနေကြပါတယ
်နောက်တစ်ခုကစောစောကဆရာကြီးပြောခဲ့တဲ့ဒီ practice of confrontation ပေါ့ခင်ဗျာထိတ်တရင်ဆိုင်ရဲတဲ့ဆိုတဲ့အယူဆအဲ့ဒီအယူဆမျိုးပေါ်ထွန်းဖို့အတွက်မြန်မာနိုင်ငံမှာခေါင်းဆောင်ပိုင်းကအပြည့်တယ်လို့ဟောဆရာကြီးယူဆပါလားခင်ဗျာ
Hallelujah practicing confrontation I don't believe that the NLD and the military trust each other
ထိတ်တန့်ရင်ဆိုင်မှုနဲ့ပတ်သက်ပြီးပြောရရင် NLD နဲ့စစ်တပ်တို့ဟာအပြန်အလှန်ယုံကြည်မှုရှိကြတယ်လို့ကျွန်တော်မထင်ပါဘူးတစ်ချိန်တည်းမှာပဲထိတ်တန့်ရင်ဆိုင်တဲ့အလေးကျင့်ကိုသူတို့နှစ်ဖက်စလုံးကလူလူလွန်းလားလေ့ကျင့်ပြိုးထောင်ပေးတယ်အားပေးနေတယ်လို့လည်းမထင်ပါဘူးဒါပေမဲ့လက်တွေ့မှာတော့ထိတ်တန့်ရင်ဆိုင်မှုအများကြီးရှိနေပါတယ်နိုင်ငံတော်အတိုင်ပင်ခံရဲ့အခမ်းကဏ္ဍဖန်တီးလိုက်တာဟာတကယ်တမ်းကျတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာမျိုးမဟုတ်ပါဘူးဒါဟာစစ်တပ်ကိုလှည့်ပတ်လိုက်တာလို့ဆိုရမှာပါဒီလိုဖန်တီးလိုက်တာကောင်းတဲ့ကိစ္စဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်အနေနဲ့ကတော့ကောင်းတယ်မကောင်းဘူးဆိုတာမပြောလိုပါဘူးဒါပေမဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုအားပေးရမရောက်ပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ထိုင်းနိုင်ငံရဲ့နမူနာကိုကြည့်ရင်တချိန်တုန်းကဆိုရင်သူတို့လည်းပဲဗမာတွေလိုပဲသိအာဏာတတ်တဲ့လူမျိုးတွေဖြစ်ပါတယ်တစ်ဖက်သားကိုကပိကောက်မဖြစ်စေချင်ကြပါဘူးဒါပေမဲ့အခုတော့သူတို့စီမှာထိတ်တန့်ရင်ဆိုင်တဲ့အလေးအကျင့်တွေအများကြီးပေါ်ထွန်းနေပြီးတော့ဆရာကြီးဆိုတော့ထိုင်းနိုင်ငံမှာဒီလိုဖြစ်လာတာဘာကြောင့်လဲမြန်မာနိုင်ငံနဲ့ဘာကွာတယ်လဲဆိုတာပြောပါခင်ဗျာ
Well that was a combination of things it was growing income disparities this is very important and of course
အကြောင်းချက်တွေအများကြီးစုပေါင်းပါဝင်နေပါတယ်ဝင်ငွေမမျှတမှု၊ကွာဟမှု၊ပိုမိုနှဆိုင်လာတယ်။ဒါဟာသိအရေးကြီးတဲ့အချက်ဖြစ်ပါတယ်။နောက်တစ်ချက်ကခင်မိလာကြတယ်၊ပညာတက်လာကြတယ်၊ဆက်သွေးရေးစနစ်တွေသိကောင်းလာတယ်။ဒါဟာတနိုင်ငံလုံးအနှံ့ဖြစ်လာတာပါ။တိတ်ချမ်းသာကြွယ်ဝတဲ့လူတွေနဲ့တိတ်ဆင်းရဲတဲ့လူတွေကြားခံစားချက်တွေသိပြီးတော့ကွာဟလာပါတယ်။နောက်ပြီးထိုင်းမှာတက်ဆင်ခေရောက်လာတော့သူဟာ popularism လူဘိန်းကြိုက်ဝါဒဒါမှမဟုတ်လူအများကြိုက်ဝါဒကိုလှုပ်လာပါတယ်။သူဟာဘန်ကောက်နဲ့မြို့ပေါ်နေလူတန်းစားတွေပညာတတ်အထက်တန်းလွှာတွေနဲ့မတူတဲ့သူတွေနေထိုင်ရာကျေးလက်ဒေသတွေကိုအားပေးခဲ့ပါတယ်မြန်မာပြည်ကိုကြည့်ရင်နေရာတကာမှာဆင်းရဲသားတွေကြီးဖြစ်နေပါတယ်အခုခါမှာတော့ဝင်ငွေကွာဟမှုနဲ့ဆိုင်လာပါပြီဒါနဲ့တစ်ဆက်တည်းမှာပဲခံပြင်းမှုတွေမကျေနပ်မှုတွေလည်းကြီးထွားလာနေပါတယ်ဒါဟာမြန်မာအစိုးရရောမြန်မာပြည်သူတွေကပါသတိထားစောင့်ကြည့်ရမယ့်ကိစ္စဖြစ်ပါတယ်
ကြံတာစီစဉ်တဲ့ဆက်တဲ့မြမရေးသုံးသက်ချက်ကိုနားဆင်ပြီးတဲ့နောက်အခုတခါဆက်ပြီးလှည့်ကြတာကသူယုံကြည်ရာအစီအစဉ်မှာအခုသတင်းပတ်အစီအစဉ်မှာတော့မြမသတင်းပညာသိပ္ပံမှာသင်တန်းနည်းပြတာဝန်ထမ်းဆောင်နေတဲ့ဒေါ်စုမြတ်ဝေကဘာကူယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါရခင်ဗျာ
ကျမရဲ့ယုံကြည်ရာကိုပြောပါဆိုရင်ယုံကြည်မှုဆိုတဲ့အကြောင်းကိုအဓိကထားပြီးတော့ပြောချင်ပါတယ်။ယုံကြည်မှုဆိုတဲ့နေရာမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ကိုပြောချင်တာပါ။လူတိုင်းလူတိုင်းမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ကအရန်ကိုအရေးကြီးပါတယ်။ကိုယ့်ကိုယ်ကိုယုံကြည်မှုရှိမှကျမတို့လုပ်တဲ့အရာတိုင်းကိုအောင်မြင်စွာလုပ်ဆောင်နိုင်မှာပါ။ကျမဘဝတစ်လျှောက်လုံးကိုကျမယုံကြည်မှုတွေနဲ့ပဲဖြတ်တန်းပါတယ်။ကျမငယ်စဉ်အခါကကိုယ့်ကိုယ်ကိုယုံကြည်မှုမရှိခဲ့တာလေ။စိုးရိမ်စိတ်ကြီးခဲ့တာတွေအများကြီးကြုံခဲ့ရဘူးလေ။အဲ့ဒီလိုဖြစ်တိုင်းမှာကျမကအလုပ်တစ်ခုကိုဘယ်တော့မှအောင်မြင်အောင်မလုပ်နိုင်ခဲ့ဘူး။ဥပမာကျမသတင်းတောက်ဆလုပ်ခါစားကဆိုရင်သတင်းတပုတ်ကိုလိုက်တော့မယ်ဆိုတဲ့အခါမှာကျမစိုးရိမ်စိတ်ဝင်လာပြီးဒီသတင်းကိုငါရရနိုင်ပါမလားလို့တွေးလိုက်ပြီးဆိုတာနဲ့ကျမအဲ့ဒီသတင်းကိုဘလောက်လွယ်ကူပါစေကျမလုံးမလုံနိုင်ခဲ့ပါဘူးဒါပေမဲ့ကျမစိတ်ယုံကြည်မှုကျမရဲ့စိတ်ဝင်စားမှုပေါ်မှာမူတည်ပြီးတော့ရလက်တီးရပြောင်းလဲလာပါတယ်သတင်းတပုတ်ကိုကျမလိုက်တော့မယ်အဲ့ဒီသတင်းကိုကျမစိတ်ဝင်စားမှုရှိတယ်ငါဒါကိုဖြစ်အောင်လုပ်နိုင်မှာပါဆိုတဲ့ယုံကြည်မှုထည့်လိုက်ပြီးဆိုလို့ရှိရင်တော့ကျမကဘလောက်ပဲခက်ခဲတဲ့သတင်းတပုတ်ဖြစ်ပါစေဘလောက်ပဲခက်ခဲတဲ့လူပုဂ္ဂိုလ်တယောက်ကိုအင်တာဗျူးပြီးတော့ရယူရမယ့်သတင်းဖြစ်ပါစေအောင်မြင်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ်ဒါကကျမရဲ့ရလဒ်တစ်ခုပါပဲ လက်ရှိအချိန်မှာကျမသတင်းတောက်တွေကိုပညာသင်ကြားပေးနေတဲ့သင်တန်းဆရာမတစ်ယောက်အနေနဲ့ကျမဘဝကိုဖြတ်သန်းနေပါတယ်။အဲ့ဒီလိုဖြတ်သန်းတဲ့အခါမှာလဲသင်တန်းသားတွေအများကြီးနဲ့ကျမကြုံမှုတယ်။သင်တန်းသားတွေကိုကျမတို့သင်တန်းနေထဲမှာလက်ကျင်ခံလုပ်ခိုင်းရတာတွေရှိတယ်။ assignment ပေးရတာရှိတယ်။သူတို့လက်တွေ့လုပ်တဲ့လက်ကျင်ခံတိုင်းမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့သူနဲ့မရှိတဲ့သူတွေရဲ့ရလက်ကွာခြားမှုတွေကိုကျမအများကြီးတွေ့ခဲ့ရတယ်။ကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့သူတွေဟာကျမတို့ဘလောက်ပဲခက်ခဲတဲ့ assignment တွေကိုပေးလိုက်ပါစေအောင်မြင်အောင်လုပ်နိုင်တာတွေ့ရတယ်။ယုံကြည်မှုမရှိတဲ့သူတွေကတော့သူတို့မှာစင်ကြယ်တွေစွန့်ရင်စိတ်တွေနဲ့နောက်ဆုံးထွက်လာတဲ့ရလက်တွေဟာမကောင်းတဲ့ရလက်တွေပဲဖြစ်တာကျမတို့မြင်ရမှာပါ။ဒါကကိုယ့်ကိုယ်ကိုယုံကြည်မှုရှိခြင်းရဲ့ရလက်တွေပြယုတ်တွေပါပဲ။ဒီအချိန်မှာကျမဆက်ပြီးပြောချင်တာကစွန့်ရင်စိတ်ပါ။စွန့်ရင်စိတ်ဆိုတာကျမတို့ယုံကြည်မှုကနေပဲအခြေခံတာပါကိုကိုကိုမယုံကြည်ဘူးဆိုတဲ့အခါမှာကျမတို့စိုးရိမ်စိတ်တွေဝင်လာတာပါပဲအဲ့တော့ဒီစိုးရိမ်စိတ်တွေကိုကျမတို့ကြော်လွှားဖို့ဆိုတာကယုံကြည်မှုနဲ့ပဲကျမတို့ဖြတ်သန်းရမှာပါဒီအချိန်မှာကျမထပ်ပြီးထပ်ပြောချင်တာရှိပါတယ်အဲ့တော့ယုံကြည်မှုဆိုတဲ့အခါမှာလွန်ကဲတဲ့ယုံကြည်မှု over confidence ဒါကတော့တိတ်ကိုအနေရများပါတယ်လူတိုင်းလူတိုင်းမှာတစ်ချိန်ချိန်မှာအချိန်အခါတစ်ခုမှာကန့်သက်တစ်ခုမှာကျမတို့လွန်ကဲတဲ့ယုံကြည်မှု over confidence တွေဖြစ်တတ်တာမျိုးတွေလည်းကြုံမှုမှာပါကျမကိုယ်တိုင်လည်းကြုံခဲ့ရဘူးတွေရှိတယ်။ကျမပတ်ဝန်းကျင်မှာဆိုလို့ရှိရင်လည်းကိုယ့်ကိုယ်ကိုလွန်ကဲတဲ့ယုံကြည်မှုရှိတဲ့သူတွေဟာကြာရှုံးတဲ့လမ်းစာကိုရောက်သွားကြတာတွေကိုအများကြီးတွေ့ရပါတယ်။လွန်ကဲတဲ့ယုံကြည်မှုဆိုတာဘယ်လိုမျိုးလဲဆိုရင်ငါသာလျင်တက်တယ်ငါသာလျင်သိတယ်တခြားသူဘယ်သူမှမသိဘူးဒီအလုပ်ကိုငါပဲလုပ်နိုင်တယ်ဆိုတဲ့ငါဆွဲတွေဆွဲပြီးတော့တခြားသူပေါ်မှာအထင်မြင်သေးတာအယုံကြည်နေတာတန်တရာများတာတွေဖြစ်လာတာပါ။အဲ့ဒီအခါမှာကျမတို့ကတခြားသူပြောသမျှကိုလက်မခံတာကျမတို့ပညာသင်ကြားတဲ့အခါမှာလည်းအဲ့လိုပဲသင်ယူသမျှကိုကျမတို့ကကိုကိုကို over confidence ဖြစ်သွားတဲ့အခါမှာငါပဲတက်တယ်ငါတခြားလူလားပြောလို့ရှိရင်ငါထက်မတက်ဘူးလို့ယူဆလိုက်တဲ့အခါမှာကျမတို့လွန်ကဲတဲ့ယုံကြည်မှုတွေကကျမတို့ရဲ့အသိဉာဏ်တွေကိုတက်လိုက်ပါတယ်ကျမတို့ open minded စိတ်ကမဖွင့်ထားတော့ဘဲနဲ့ကျမတို့စိတ်တွေကပိတ်တွေဖြစ်သွားတယ်ဒီအခါမှာကျမတို့ကတင်ယူသမျှကိုလည်းကျမတို့ကမလေ့လာနိုင်တော့ဘူးဆုပ်ယူနိုင်စွမ်းမရှိတော့ဘူးဒါတွေကဘာကြောင့်ဖြစ်လာလဲဆိုတော့ကျမတို့ကိုကိုကိုလွန်ကဲတဲ့ယုံကြည်မှုတွေရဲ့အရင်းခံအနေဖြစ်လာတာပါဒါကြောင့်မို့လို့အရာရာတိုင်းကိုကျမတို့အောင်မြင်အောင်လုပ်ဆောင်နိုင်ခြင်းနဲ့ဆိုရင်ကျမတို့ယုံကြည်မှုရှိဖို့လိုပါတယ်ဒါပေမဲ့လွန်ကဲတဲ့ယုံကြည်မှုမျိုးကိုမဖြစ်ဖို့တော့ကျမတို့ချိန်ဆဖို့လိုအပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။မမိုးဖြူအစီအစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါဒီသူယုံကြည်ရာအစီအစဉ်မှာကိုယုံကြည်ရာတည်တည်ကိုပါဝင်ပြောဆိုခြင်းနဲ့ဆိုရင်ဖြင့် VOA ကိုဆက်သွင်းနိုင်ပါတယ်ဒီအစီအစဉ်ကိုတနင်္လာညပိုင်းနဲ့ဇာတာပတိမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ် VOA ကနေဇာတာပတိနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်တင်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အကြမ်းဖက်ဝါဒီတွေဟာခီးသွားရတာကိုကြိုက်ကြပါတယ် ISIS နဲ့ Al-Qaeda လို့အကြမ်းဖက်ဝါဒီအုပ်စုတွေဟာခီးသွားခြင်းပေါ်တည်မြီနေကြပါတယ်လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဆိုင်ရာတန်အမတ်ကြီးနဲ့လုပ်ငန်းညှိနှိုင်းရေးမှူး Nathan Sales က German Marshall ရန်ပုံငွေအဖွဲ့ကကမကထပြုပြီးမကြသေးခင်ကကျင်းပတဲ့ညီလာခံတစ်ခုမှပြောသွားပါတယ်တင်းနှံတဲ့ဖို့သူတို့ခီးသွားပါတယ်သူတို့ပြစ်မှတ်တွေကိုကြည့်ရှုဖို့ခီးသွားပါတယ်တိုက်ခိုက်ဖို့ခီးသွားပါတယ်သူတို့လေရင်ပေါ်တက်လိုက်တိုင်းနေဆက်ကိုဖြတ်ကျော်တိုင်းသူတို့ကိုထောင်လန်းဖမ်းဆီးဖို့ကျွန်တော်တို့အခွင့်ရပါတယ်လို့ပြောပါတယ်လက်တွေ့ဘာသာရေးနိုင်ငံတော်တခုတည်ထောင်ဖို့ ISIS တွေစ조사ခြင်းကအကြမ်းဖက်အရေးအတွက်4000လောက်ရှိတဲ့ပြပအကြမ်းဖက်ဝါဒီတိုက်ခိုက်ရေးသမားတွေစီးရီးယားနဲ့အီရတ်စစ်မြေပြင်တွေကိုသွားကြပါတယ်။အရင်က ISIS တွေတင်ထားတဲ့နယ်မြေ68ရာခိုင်နှုန်းလောက်ကိုကျွန်တော်တို့အခုပြန်သိမ်းထားပြီးဖြစ်တာကြောင့်သူတို့တွေကတိုက်ပွဲအတွေ့အကြုံရှိသူတချို့နေရက်ပြန်ကြမယ်ဒါမှမဟုတ်တတိယနိုင်ငံကိုပြောင်းသွားမယ်အန္တရာယ်ရှိနေပါတယ်လို့တာမတ်ကြီးကပြောပါတယ်။ပြပခီးသွားတွေကြမှာပုံဖြတ်သွားလာတဲ့အကြမ်းဖက်ဝါဒီတွေဒါမှမဟုတ်တန်လျာရှိသူတွေကိုဖော်ထုတ်ဖို့ PNR ဆိုတဲ့ခီးတဲ့အမည်မှတ်တမ်းကိုအမေရိကန်ကအသုံးပြုပါတယ်။ NDA ပေးလာနိုင်သူတွေကိုဖော်ထုတ်ဖို့နဲ့နောက်ထပ်စစ်ဆေးမှုအတွက်ဦးစားပေးသတ်မှတ်ဖို့ဖြစ်ပါတယ်။လေရင်လက်မှတ်ဝယ်ဖို့နဲ့လေရင်ပေါ်တက်တဲ့လုပ်ငန်းကိုလုပ်နိုင်ဖို့ခီးတဲ့တွေပေးတဲ့အချက်လက်တွေကိုလေချောင်းလိုင်းတွေကစုဆောင်းပြီး PNR ကိုပြုစုထားတာပါ။ 2019ခုနှစ်ဒီဇင်ဘာလမှာဆုံးဖြတ်ချက်အမှတ် 2396 ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲချမှတ်ထားပါတယ်။အဲ့ဒီထဲမှာအကြမ်းဖက်ဝါဒီတွေခီးသွားတာကိုထိန်းချုပ်နိုင်အောင် PNR အတွက်အချက်လက်တွေစုဆောင်းပြုစုစစ်ဆေးနိုင်ရေးအဖွဲ့ဝင်နိုင်ငံတွေကလိုက်နာလှုံ့ဆော်ကြဖို့ဆိုတာပါဝင်ပါတယ်။ဆုံးဖြတ်ချက် 2396 မှာပါတဲ့အချက်တွေကို American ပြည်ထောင်စုကကြိုဆိုပြီး PNR စနစ်တွေတည်ထောင်ရေးသူတို့လှုံ့ဆော်ရမှာတွေကိုတခြားနိုင်ငံတွေလုပ်နိုင်အောင်ကူညီဖို့ပြင်ဆင်ထားပါတယ်။ဆုံးဖြတ်ချက်အမှတ် 2396 ကိုအလင်းအမြန်အပြည့်အဝအကောင့်ထဲဖော်ဖို့နဲ့ PNR ရဲ့တန်ဖိုးရှိမှုကိုအထူးထောက်ပြဖို့ဆက်တွန်းအားပေးသွားမှာဖြစ်ပါတယ်။ American ရဲ့ PNR စနစ်ကိုလိုချင်တဲ့နိုင်ငံတိုင်းကိုလည်းမျှဝေသွားမှာဖြစ်ပါတယ်။ PNR အတွက်တင့်တင့်လျှောက်ပတ်တဲ့စံနှုန်းတွေနဲ့အစိုးပြုလှုပ်ထုံးလုပ်နည်းတွေကိုထူထောင်ရေးနိုင်ငံတကာလေကြောင်းသွားလာရေးအဖွဲ့နဲ့လည်းလက်တွဲလှုပ်ဆောင်သွားပါမယ်။ American နဲ့ဥရောပနိုင်ငံတွေဟာဒီကနေ့ခေတ်ရဲ့ကိစ္စရက်ကြီးတိုင်းအပေါ်မဟာဗျူဟာမြောက်ပူးတွဲလှုပ်ဆောင်နေပါတယ်။လက်တွဲလှုပ်ဆောင်ဘက်ထက်ပိုတဲ့မဟာမိတ်တွေ၊မိတ်ဆွေတွေဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒကိုတိုက်ဖျက်ရမှာကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုလောက်တိတာထင်ရှားတာမရှိပါဘူးလို့တမ်မဂျီဆီးလ်စ်ကပြောပါတယ်။ကျွန်တော်တို့ကြားမှာတူညီတဲ့တန်ဖိုးတွေစိတ်ဝင်စားမှုတွေရှိတယ်လို့ရန်သူလဲတူပါတယ်။အချုပ်အားဖြင့်ဆိုရင်ဒီကိစ္စမှာကျွန်တော်တို့အတူတကွရှိနေပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးရှေ့မှာလှုပ်ဆရာတွေအများကြီးပါ။အဲ့ဒါတွေကိုကျွန်တော်တို့အတူတကွရင်ဆိုင်ကြမှာအောင်မြင်နိုင်ပါမယ်လို့တမ်မဂျီဆီးလ်စ်ကပြောပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနောက်ဆက်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးရပါတယ်။အခုထုတ်လွှင့်တဲ့တနားရီကြားအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA ကနေပြီးတော့တနေ့ကိုရေဒီယိုအစီအစဉ်3ချိန်ထုတ်လွှင့်ပေးနေပါတယ်။မနေ့6နာရီကနေ9နာရီမှတစ်ချိန်ညနေ6နာရီခွဲကနေ9နာရီမှတစ်ချိန်ည9နာရီကနေ10နာရီမှတစ်ချိန်ဖြစ်ပါတယ်။ရုပ်မြင်တဲ့ညအစီအစဉ်တွေကိုတော့တနင်္လာကနေတောက်ကြအထိဒိုင်ရိုက်ထုတ်လွှင့်ချက်ကိုည9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးနေပါတယ်။အဲဒီရုပ်မြင်သံကြားဒိုင်ရိုက်ထုတ်လွှင့်ချက်အစီအစဉ်ကိုပြည်တွင်းမှာ DVB ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့ကျွန်တော်တို့ဒိုင်ရိုက်လွှင့်ထုတ်ပြီးသိပ်မကြားခင်အချိန်မရှိမတော့ပါပဲပြန်လည်ထုတ်လွှင့်ပါတယ်။စနေတနင်္ဂနွေမှာတော့ရုပ်မြင်သံကြား TV မဂ္ဂဇင်းအစီအစဉ်တွေကိုလည်းပုံမှန်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသားကပြောပြပါမယ်ခင်ဗျာ။
အိုဟိုပြည်နယ်ကိုစားပြုလွှတ်တော်အမတ်နေရာအတွက်ပြုလုပ်တဲ့အောက်လွှတ်တော်ရွေးကောက်ပွဲမှာ Republican Party အမတ် Troy Boroshin အနိုင်ရတယ်လို့ Donald Trump ကပြောပြင်မဲ့ရေးတွက်ပြီးသမျှ Mary ကိုကြည့်ရင် Boroshin ဟာ Single the Democrat မလောင် Danny O'Connor ထက်တရားခံရင်းတော်မူပြည့်တဲ့အရေးတွင်အများဆန်နောက်တစ်ဖြတ်တန်နေတာဖြစ်ပါတယ်မဲ့ရေးတွက်စုစုပေါင်း7000ကျော်ရေးတွက်ဖို့ကြံနေသေးတယ်လို့ရွေးကောက်ပွဲရရှိကဆိုကြပါတယ်တနင်္ဂနွေစစ်တမ်းတွေအရ Donald Trump အပေါ်လူကြိုက်များမှုက40ရာခိုင်နှုန်းအထိကျဆင်းနေပြီးအောက်လွှတ်တော်က Democrat တွေအကောင်လာနိုင်တယ်လို့ Republican တွေကဆိုရင်းနေရပါတယ်။ပြီးခဲ့တဲ့မလတုန်းက Britain နိုင်ငံမှာရှိနေတဲ့ရုရှားသူချောင်းတူဦးနဲ့သမီးဖြစ်သူကိုအစိတ်ခတ်ခဲ့တဲ့အတွက်ရုရှားနိုင်ငံပေါ် American ပြည်ထောင်စုကပြင်းထန်တဲ့တံခါးအရေးမှုတွေချမှတ်လိုက်ပါတယ်။ရုရှားလူမျိုးအချင်းချင်းစီစီလောက်တဲ့အာရုံကြောအစိတ်ခတ်ခဲ့တာဟာနိုင်ငံတကာဥပဒေချိုးဖောက်တယ်လို့ American နိုင်ငံသားရဲ့ဝန်ကြီးဌာနကဆိုပါတယ်။ဘလူးနီးယားကြီးညာလိုက်တဲ့ဒီတန်ခတ်ရည်မှုကအကူလာ22ရက်နဲ့စတင်အသက်ဝင်မှာဖြစ်ပြီး electronic PC တွေလိုအမျိုးသားလူမျိုးဆိုင်ရာ PC တွေနဲ့ပတ်သက်နေမှာဖြစ်ပါတယ်။ဒီတန်ခတ်မှုက Britain နိုင်ငံကကြိုးဆိုလိုက်ပြီးရုရှားဘက်ကတော့တစုံပြတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးခင်ဗျာ။ Chile နိုင်ငံသမ္မတဟောင်း Michel Bachelet ကိုကုလသမဂ္ဂရဲ့လာမယ့် Ukraine ဆိုင်ရာအကြီးအကဲချစ်အထွေထွေအတွင်းမှုချုပ် Antonio Guterres ကခန့်လိုက်တယ်လို့စံပန်တွေကပြောကြောင်း AP သတင်းဌာနကဖော်ပြလိုက်ပါတယ်ခင်ဗျာ။
ကြော်တဲ့ဗီနီမနက်ခင်အတွက်တရင်ချင်းချုပ်ကိုဦးကျော်စံသားကပြောပြသွားတာပါဒီကနေ့မနက်ခင်အတန်လွင့်အစီအစဉ်အတွက်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ပါအတန်ပိုင်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြော်တဲ့ဗီနီညနေပဲအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA တော်တော်ရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှစ်ပြကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.